Welcome to the Voice of America in Burmese.
Mingla nan nak chimak nya nit tiku kha tamya ma shwin lan chat mi ya ba si. Bio American dam Myanmar bai season ga ni 2019 khu ni April 18 ye 2389 khu ni san ti ye ni tanin na ni mne phe season ni ko mne 6 na ye ni 9 na yi thi American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတူမီတာ30နဲ့40 49တို့ကနေဖမ်းယူနားဆင်နိုင်ရသလို Facebook ကအသုံးပြုသူတွေလည်း VOE ရဲ့ Facebook စာမျက်နှာပေါ်ကနေအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရစေ။အခုဒီနေ့ထုတ်လွှင့်မယ့်အစီအစဉ်ရဲ့တာဝန်မှုဖြစ်ကတော့ကျွန်တော်စံမိုးကြီးကဆောင်ရွက်ပေးမှာပါခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူကီနိုင်ငံကလူတုဆန္ဒခံယူပွဲမှာသမရအာရဝမ်ဘက်ကနေအနိုင်ရတော့ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့မဟာမိတ်ဟာခိုင်မာစွာရှိနေကြောင်းတောင်ကိုရီးယားမှာရောက်နေတဲ့အမေရိကန်ဒုသမရကပြောပါတယ်။မနေ့ကကြောက်တဲ့အတာတကြံအတက်နေမှာလေပြင်းပုံတိုင်းနေတက်ခတ်ခဲ့ပါတယ်။လူထူးခြားတဲ့တဲ့တွေကိုဒေါက်ခင်မျိုးတက်နေသူတင်ပြပေးသားမှာပါခင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုမနေ့ကနားဆင်ကြမယ်အစီအစဉ်လေးတွေမှာဆိုရင်တော့
ဒီပတ်ရောက်တဲ့မြန်မာနိုင်ငံနိုင်ငံသားတွေကမြန်မာရူရအစင်လာလေးမပြည့်အောင်ဆိုပြီးတော့လုပ်တဲ့ပွဲလေးပါ
။ဒါကတော့ကိုရင်ထွေးပါခင်ဗျာ။အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မြန်မာဖုန်ကြီးကျောင်းမှာကျင်းပတဲ့တကြံပွဲအကြောင်းသတင်းလွှာမှာတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင်မြန်မာဒီမိုကရေစီရဲ့အစီအစဉ်မြန်မာပြည်ကပေးစာဒေသနာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ဖလော်ရီဒါဒါပြည်နယ်မှာကျင်းပတဲ့မြန်မာတကြံစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။နောက်ဆုံးရသတင်းတွေအပြင်အခုတော့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုင်နဲ့ဒေါက်ခင်မျိုးတက်တို့ကအကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
တူရကီသမရရီဆက်တာရဲ့အာရဝမ်ကိုဖြည့်ပြတ်တဲ့လုတ်ပိုင်ခွင့်အာဏာတွေတိုးချဲ့ပေးမဲ့လူထုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရသွားကြောင်းအာဏာပိုင်တွေကတင်းငွေနဲ့နောက်ပိုင်းမှာကြီးညာပါတယ်စုစုပေါင်းမဲအရေးအတွက်69ရာခိုင်နှုန်းကိုရေတွက်ပြီးတဲ့အချိန်မှာတော့ထောက်ခံမှုပေးတဲ့မဲအရေးအတွက်51ရာခိုင်နှုန်းရရှိထားပြီးကန့်ကွက်မဲကတော့49ရာခိုင်နှုန်းအောက်မှာရှိနေတယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်အဲဒီလိုဖော်ပြမှုတွေကိုတူရကီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအတည်ပြုလိုက်ပြီးတရားဝင်မဲရလတ်တွေကိုတော့လာမယ့်12ရက်အတွင်းကြီးညာပေးသွားမယ်လို့ပြောပါတယ်။သမရရဲ့လုတ်ပိုင်ခွင့်အာဏာကိုအကြီးအကျယ်ပြောင်းလဲတိုးချဲ့ပေးမယ်လူထုဆန္ဒခံယူပွဲကိုကန့်ကွက်တဲ့သူတွေတဲ့မဲဤကန့်ကွက်တဲ့သူတွေတဲ့မဲဤအတွက်73.3တန်းပို့ပြီးထောက်ခံမဲ့25တန်းရရှိထားပြီးဖြစ်ကြောင်းသမရအိမ်တော်အပြင်မှာထောက်ခံကြောင်းကြွေးကြော်နေကြသူတွေကိုသမရအာရဝံကပြောကြားခဲ့ပါတယ်။တူရကီနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာနိုင်ငံရေးမှာစစ်တပ်ကဝင်ရောက်ဆော့ဖက်မှုတွေကိုဒီဆန္ဒခံယူပွဲကနေအဆုံးသတ်ပေးလိုက်ပြီဖြစ်ကြောင်းသမရအာရဝံကပြောပါတယ်။တိုင်းပြည်သမိုင်းမှာပထမဆုံးအကြိမ်ဖြစ်အုပ်ချုပ်ရေးစနစ်ကိုအရက်ဖက်နိုင်ငံရေးစနစ်နဲ့အညီပြောင်းလဲလိုက်နိုင်ပြီလို့လူထုကိုပြောကြားတဲ့မင်ကွန်းထဲမှာသမရအာရဝံကထပ်သွင်းပြောကြားခဲ့ပါတယ်။ပြောင်းလဲမှုတွေကိုထောက်ခံကြောင်းမဲပေးဆုံးဖြတ်လိုက်တဲ့အတွက်တူရကီလွတ်တော်ဟာအရေးမပါတော့တဲ့သဘောတက်ရောက်သွားပါတယ်။ဝန်ကြီးချုပ်နဲ့အစိုးရဝန်ကြီးအဖွဲ့ကိုဖျက်သိမ်းပြစ်မှာဖြစ်ပြီးဝင်ကြီးတွေကိုလည်းတမရကတိုက်ရိုက်ခံထားမှာဖြစ်သလိုအဲ့ဒီဝင်ကြီးတွေဟာလည်းတမရအတွက်ပဲအလုပ်လုပ်ပေးကြမှာဖြစ်ပါတယ်။ဒါအပြင်အထက်တရားရုံးနဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးတို့အတွက်တရားသူကြီးတွေခန့်အပ်ရင်းမှာလည်းတမရကလုတ်ပိုင်ခွင့်အာဏာပို့ရှိစေမှာဖြစ်ပါတယ်
။မြောက်ကိုရီးယားကပထမဆုံးပြစ်လွတ်ခဲ့တဲ့မအောင်မြင်တဲ့ဒုံးကျည်ပြစ်လွတ်မှုပြီးနိုင်အနေငယ်အချမ်းမှာတောင်ကိုရီးယားကိုရောက်နေတဲ့ American ဒုသမရ Mike Pence တောင်ကိုရီးယားနဲ့မဟာမိတ်ဖြစ်ရက်တည်မှုခိုင်ခိုင်မာမာရှိနေပါတယ်သူအလေးပေးပြောကြားခဲ့ပါတယ်။အချိန်ကာလကစိန်ခေါ်နေပေမဲ့ရေးဆွမ်းတက်တိရှိတဲ့တောင်ကိုရီးယားပြည်သူတွေနဲ့တမိုင်းဝင်မဟာမိတ်ဖြစ်ရက်တီမှုဟာဘယ်တော့ကနဲ့မှမတူအောင်ခိုင်မာနေပါတယ်လို့တောင်ကိုရီးယားမှာရှိတဲ့ American စစ်တပ်အခြေစိုက်စခန်းညစာစာပွဲမှာဒုသမရကပြောပါတယ်။မြောက်ကိုရီးယားရဲ့တနင်္ဂနွေမနက်ခင်းရန်လိုတဲ့လှုပ်ဆောင်မှုကနေတောင်ကိုရီးယားပြည်သူတွေလွတ်မြောက်ရေးနဲ့ဒီဒေသက American တွေကိုအကာအကွယ်ပေးဖို့လုပ်ရမှာနေ့စဉ်ရင်ဆိုင်နေတဲ့အန်ဒီယယ်ကိုတတိပေးရရောက်နေတယ်လို့လည်းပြောပါတယ်။တနင်္ဂနွေအစောပိုင်းမှာတော့ဒုသမရ Mike Pence ခရစ်ယာန်တွေရဲ့နေထူးနေ့မြတ်ဖြစ်တဲ့ Easter ဝတ်ပြုဆုတောင်းပွဲကိုအဲ့ဒီဒေသမှာစစ်တပ်တာဝန်ထမ်းဆောင်နေသူတွေနဲ့အတူတက်ရောက်ခဲ့တာပါ။ဒုသမရဟာတောင်ကိုရီးယားပြင်ဂျပန်အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းဒီခီးစင်မှာတွေ့ဆုံမှုရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရရဲ့ဆင်အားပြတဲ့ပွဲလို့ကဘာတလောအစိုးရရှုမြင်ကြတဲ့မြို့တော်ပျွန်ယန်းကကြီးကျယ်တဲ့ဆေးပြအခမ်းအနားတွေပြီးနောက်တနေ့မှစစ်ကမ်းမြို့ဖြစ်တဲ့စင်ပေါ်ကနေဒုံးကျည်ဆန့်သက်ပစ်လွတ်ခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအတွင်းရေရှည်စစ်ပွဲဖြစ်ပေါ်အောင်တာလီဘန်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုရုရှားနဲ့ပါကစ္စတန်အပါအဝင်ဒေသတွင်းနိုင်ငံတွေအနေနဲ့လက်မခံကြဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အမေရိကန်အမျိုးသားလူမျိုးရေးအကြံပေး HR McMaster က သူရာထူးလက်ခံပြီးပထမဆုံးအကြိမ်တွားရောက်တဲ့ခီးစဉ်အတွင်းကာဘူးမြို့မှာအာဖဂန်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတင်းနင်းအနေနဲ့ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။တွေ့ဆုံမှုတွေအတွင်းနိုင်ငံလုံးကျုံရေးဆိုင်ရာကိစ္စရပ်တွေဒေသရင်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ ANDSF တို့အားကောင်းလာစေရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းအာဖဂန်အရာရှိတွေကပြောပါတယ်။အာဖဂန်အစိုးရကဥဆောင်ပြုလုပ်တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားညစ်ဆေးရေးဆွေးနွေးမှုတွေမှာမပါဝင်လို့တဲ့တာလီဘန်တောင်းကျမ်းသူတွေကိုရှေ့တန်းစစ်မျက်နှာပြင်မှာအနိုင်ရအောင်တိုက်ထုတ်ပြရမယ်လို့လည်းမက်မတ်စတာကဒေသခံတူလိုသတင်းဌာနကိုပြောပါရယ်ရီမန်းချက်တွေပြည်မီအောင်ဆောင်ရွက်နိုင်ရေးအတွက်အာဖဂန်လူမျိုးရေးတပ်ဖွဲ့တွေအားကောင်းလာရေးကူညီလှုပ်ဆောင်ပေးဖို့အမေရိကန်ကတနိဋ္ဌာန်ပြုထားကြောင်းလည်းမက်မတ်စတာကပြောပါရယ်အာဖဂန်နိုင်ငံအတွင်းမှာရောက်ရှိနေပြီးဖြစ်တဲ့အမေရိကန်တပ်ဖွဲ့ဝင် 8,400 အပြင်နောက်ထပ်ထောင်ထဲချီတဲ့တပ်ဖွဲ့ဝင်အင်အားတွေပို့ပေးဖို့အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်အကြီးအကဲတွေကတောင်းဆိုပြီးမကြခင်မှာပဲမက်မတ်စတာအာဖဂန်နိုင်ငံကိုအခုလိုတွားရောက်တာလည်းဖြစ်ပါတယ
်။စီးရီးယားမြောက်ပိုင်းကအဲစစ်တွေးကြွားတွေဝင်ရံထားတဲ့မြို့လေးမြို့ကလူပေါင်း 3,000 လောက်ကိုတနင်္ဂနွေနေ့မှာပြောင်းရွှေ့ပေးဖို့စီစဉ်ထားပါတယ်။အစိုးရလူလာတဲ့မြို့အရေးဖြစ်တဲ့ဖူအာနဲ့ကာဖရာယမ်နဲ့အတိုက်ခံတွေထိန်းချုပ်ထားတဲ့ဇဘာဒါနီနဲ့မာရာယာမြို့တွေမှာနေထိုင်သူတွေကိုရွှေ့ပြောင်းပေးမှာဖြစ်ပါတယ်။ဒီလေးနေရာစလုံးဟာလူငယ်တဲ့နှစ်နှစ်လောက်ကလေးကအသိခံထားရတာပါ။ဖူအာနဲ့ကာဖရာယမ်မြို့တွေကလူတွေကိုအလက်ပုတ်ကိုပြောင်းရွှေ့ပေးရမှာကူညီဖို့အဲ့ဒီမြို့တွေတဲ့ကိုတနင်္ဂနွေနေ့မှာဘတ်စ်ကားနဲ့လူနာတင်ကားတွေ120လောက်သွားဖို့ရှိတယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူခွေးစောင့်ကြည့်အဖွဲ့ကြီးကပြောပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဒီကနေ့ဟာမြန်မာနစ်ဆန်တရဲ့နေ့အခါသမယဖြစ်တာနဲ့အညီမြန်မာနိုင်ငံတဝမ်းမှာရှိကြတဲ့မိဘပြည်သူတွေတကွတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပြည်ပနိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာຫນွယ်ဘွားတွေစိတ်ချမ်းသာကိုကြမ်းပါပြီးပျော်ရွှင်ချမ်းမြေ့စွာနဲ့နှစ်သက်မှာလူသစ်စစ်စစ်နဲ့အတူဖြတ်တန်းနိုင်ကြပါစေလို့ VOY ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆုမွန်ကောင်းတောင်းလိုက်ပါတယ်။အစဉ်လာအရဒီကနေ့နစ်ဆန်တရဲ့နေ့မှာမြန်မာနိုင်ငံတဝမ်းမှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေဟာတက်ကြီးရွယ်အိုတွေကိုကောင်းလျှော်ပေးတာအကျွေးအမွေးနဲ့အလူဒါနပြုတာတွေအပြင်ငါးတွေလွတ်ပေးတာဥပုံသီလစောင့်ယူတာစတဲ့ကုသိုလ်ရစေမယ့်အလုပ်တွေကိုလှုပ်ဆောင်ကြတဲ့နေ့လည်းဖြစ်ပါတယ်။မြန်မာနိုင်ငံသူနိုင်ငံသားအပေါင်းနှစ်တကူအတာတကြံပွဲတော်ကိုကျင်းပနေကြတဲ့မနေ့ဧပြီလ16ရက်နေ့မှာကြာရောက်တဲ့အတာတကြံအတက်နေ့ကိုပျော်ရွှင်စွာဆင်နွှဲနေကြတဲ့အချိန်မှာပဲဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းမာရုသားဟာရခိုင်ကမ်းရိုးတန်းဒေသကိုဖျက်ချော်ပြီးကုန်းတွင်းမုန်တိုင်းငယ်အဖြစ်ဆက်လက်ဝင်ရောက်ခဲ့တာကြောင့်တကြံအတက်နေ့ဆင်နွှဲနေသူတွေအတွက်အနောက်ရှက်ဖြစ်သွားစေခဲ့ပါတယ်။ဆိုင်ကလုန်းမုန်တိုင်းမာရုသားဝင်ရောက်တိုက်ခိုက်မှုကြောင့်အေယာဝတီဒေသကြီးအတွင်းလူ3ဦးသေဆုံးပြီးနောက်ထပ်3ဦးထိခိုက်ဒဏ်ရာရသွားခဲ့ကြောင်းအေယာဝတီတိုင်းဒေသကြီးအစိုးရကသတင်းထုတ်ပြန်ပါတယ်။ဒါအပြင်ရန်ကုန်မြို့အတွင်းကလေပြင်းတိုက်ခတ်မှုတွေကြောင့်နေရာတချို့မှာတစ်ပင်နေပြိုကျပြီးမော်တော်ယာဉ်တွေနဲ့တခြားအဆောက်အုံတချို့ထိခိုက်ပျက်စီးသွားကြောင်းနဲ့ရန်ကုန်မြို့အတွင်းကမြို့နယ်တချို့အပါအဝင်နေရာဒေသအတော်များများမှာရေကြီးရေရှာမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒီမုန်တိုင်းဟာလေတိုက်နှုန်းရော့ကျသွားပေမဲ့အားပြော့ပြက်ပြက်ခြင်းမရှိသေးပဲရခိုင်ပြည်နယ်တန်တွဲမြို့အနီးမှာတနအီကို25မိုင်ကနေမိုင်30ရှိတဲ့လေတိုက်နှုန်းနဲ့တိုက်ခတ်နေစေဖြစ်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။
တိရီလင်ကနိုင်ငံမြို့တော်ကိုလံပေါ်မှာအမိုက်ပုံပြိုချပြီးအောက်မှာပိတ်မိနေသူတွေကိုတနင်္ဂနွေနေ့ကတိရီလင်ကစစ်သားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေရှာဖွေကယ်ဆယ်နေကြပါတယ်။ကိုလံပေါ်မြို့ပြင်ကမီတိုတာမူလာအရက်မှာရှိတဲ့အမိုက်ပုံတစ်ဝိုက်စစ်တပ်တာဝန်ရှိသူတွေကဂူဒီလိုက်လံရှာဖွေနေကြတာဖြစ်ပြီးအခုထိတေဆုံးသူပေါင်း26ဦးရှိနေပြီလို့စစ်တပ်ပြောခွင့်ရကပြောပါတယ်။အမိုက်ပုံလားကနေအိမ်တွေပါပြိုပြက်ခဲ့တယ်လို့အခုထိအသက်ရှင်ကျန်းရဲ့နေသူရောပျောက်ဆုံးနေသူအရေအတွက်ပါဘယ်လောက်ရှိတယ်ဆိုတာမသိရသေးပါဘူး။ဒေသခံတွေနှစ်သိက္ကူပွဲတော့ဆင်နွှဲနေကြတောက်ကြံနဲ့ညနေပိုင်းမှာအမှိုက်ပုံပြိုကျတာပါ။နေ88လုံးကတော့လုံးဝပြိုပြက်သွားတယ်လို့ပျက်စီးသွားတဲ့အင်ယာပေါင်း150ကျော်ရှိနေတယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။အခုလိုအမှိုက်ပုံပြိုကျမှုကမော်တော်ရဆဖြစ်မှုလားတစုံပြောက်လှုပ်ဆောင်လာလားဆိုတာစုံစမ်းနေစေလို့ရဲကပြောပါတယ်။ကိုလံမိုမြို့တော်တာနာအောင်လှုပ်ဆောင်နေတဲ့အာနာပိုင်တွေကလုံခဲ့တဲ့နှစ်အနည်းငယ်အတွင်းမှာပဲဒီနေရာမှာအမှိုက်လာပုံခဲ့တာဖြစ်ပါတယ်။ဒီအမှိုက်ပုံကြောင့်ကျန်းမာရေးဆိုင်ရာပြဿနာတွေကြုံနေရတယ်ဆိုပြီးဝန်ကျင်မှနေထိုင်သူတွေကအမှိုက်လာပုံမှုကိုကန့်ကွက်နေကြတာဖြစ်ပါတယ်ဝန်ကြီးချုပ်ကတော့ဒီအမှိုက်ပုံကိုမကြခင်မှာပဲဖယ်ရှားပေးမယ်လို့စနေနေ့ကပြောပါတယ
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အုပ်ချုပ်ရေးမှူးရွက်ောက်ပွဲမှာဒုတိယအကြိမ်မြောက်အဖြစ်နဲ့အစ္စလာမ်ဘာသာဝင် Home House ဆိုတဲ့အချက်ကအရေးပါတဲ့အချက်တစ်ခုအဖြစ်ပါဝင်လာနေပါတယ်မ မြို့တော်ဝန်အဖြစ်လဲတာဝန်ထမ်းဆောင်ရမယ်ဂျကတာအုပ်ချုပ်ရေးမှူးရွက်ကောက်ပွဲအတွက်နောက်ဆုံးကောက်ယူထားတဲ့ဒေသရင်းလူထုစစ်တမ်းတွေအရပုထုနေမှာကျင်းပမယ်ဒကြောပြန်ရွက်ကောက်ပွဲမှာဘသူနိုင်မဲဆိုတာပြောရခက်နေတယ်လို့ဆိုပါတယ်မတူကွဲပြားမှုတွေအတူရှင်တွဲနေထိုင်ရေးကိုလိုလားတဲ့သဘောထားပြောပြောင်းသူကိုစလေလောင်းနဲ့အင်ဒိုနီးရှားနိုင်ငံရဲ့ကြီးမားလာတဲ့မြို့တော်ရဲ့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်တွေမှာအစ္စလာမ်ဝါဒလွှမ်းမိုးရေးလိုလားတဲ့ရှေးဥစွဲဝါဒီကိုစလေလောင်းနှစ်ဦးတို့ထိတ်တိုက်ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဒေါက်မျိုးတက်တို့အကြီးညာတွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့ပြည်ပရောက်မြန်မာနိုင်ငံသားတွေဆင်နွှဲနေကြတဲ့တကြံပွဲအကြောင်းနဲ့ဆက်ပါမယ်။မြန်မာအတာတကြံနှစ်တကူပွဲတော်တွေကိုနိုင်ငံတကာမှာရောက်ရှိနေကြတဲ့မြန်မာနှွေဘွားတွေကလည်းပျော်ရွှင်စွာဆင်နွှဲခဲ့ကြပါတယ်။American ပြည်တော်စု Maryland ပြည်နယ်မှာရောက်ရှိနေတဲ့မြန်မာတွေကတော့တကြံပွဲနဲ့တူတက်ကြီးရွယ်ဦးကတော့ပွဲစတုရီတာကျွေးမှုပွဲဆရာတွေကျင်းပခဲ့ကြပါတယ်ပြည်တည်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့မြန်မာတွေကလည်းစနေနေ့ကတကြံပွဲကိုစီကားစွာကျင်းပခဲ့ကြပါတယ်အပြည့်စုံကိုကိုစော်ဝင်းနိုင်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
ဒီကနေ့ဟာမြန်မာ Nissan တရနေ့ဖြစ်ပါတယ်နှစ်တစ်ကူတကြံပွဲတော်တွေကိုမြန်မာနိုင်ငံတဝန်းစီကားတိုင်မြိုက်စွာကျင်းပခဲ့ကြတယ်လို့ပဲပြပမှာရောက်နေကြတဲ့မြန်မာຫນွယ်ဘွားတွေကလည်းမိမိတို့ရောက်ရှိရာအရာဒေသအသီးသီးမှာပျော်ရွှင်စွာဆင်နွှဲခဲ့ကြတာပါ Maryland ပြည်နယ် Silver Spring မြို့မှာရှိတဲ့မင်္ဂလာယာမမြန်မာဖုန်တော်ကြီးကျောင်းမှာတော့မြန်မာနှစ်တစ်ကူအတာတကြံအထိတ်မှအဖြစ်နဲ့တက်ကြီးရွယ်အိုပူဇော်ပွဲနဲ့စတုဒီတာကျွမ်းမှုပွဲတွေကျင်းပခဲ့ကြောင်းပွဲဖြစ်မြောက်ရေးဦးဆောင်စီစဉ်သူတူဦးဖြစ်သူဥယျင်ထွေးက VOA ကိုအခုလိုပြောပြပါတယ
်ဒါကျွန်တော်တို့မင်္ဂလာယာမမှာကျွန်တော်ရွေးရတကြံမနှစ်စဉ်တိုင်းပြည့်လုံနေရပါတော့တကြံအိမ်မလေးလေးပြောင်းဆိုပြီးအသက်85နှစ်နဲ့အထက်မိဘတွေကိုကျွန်တော်တို့ဒီကနေပြီးတော့မြန်မာယာမနေပြီးတော့တကြီးပူဇော်ပွဲလုပ်ပေးတယ်။ပြီးရင်ကျွန်တော်အလှရှင်တွေကနေပြီးတော့စားတော့ဆုံးကျွန်တော်တို့သတိသီးသာကြွေးကြတယ်။ကြာလာတဲ့ပိသက်ကလည်း253လောက်ရှိတယ်ဗျာ။ပျော်ရွှင်ခြင်းပဲကျွန်တော်တို့ဒါပေမဲ့လှုပ်တဲ့အခါပေါင်းလည်းကျွန်တော်တို့တကြံလေးလည်းအဆင်ပြေသွားအောင်ဆိုကလေးတွေအတွက်ကျွန်တော်တို့ရေကန်လေးလုပ်ပြီးတော့အရေကန်မှာကလေးတွေကလည်းရေပက်ပြီးတော့ကစားကြတယ်ပေါ့ဗျာ။ပျော်ရွှင်တဲ့ပွဲလေးပေါ့ဗျာဒါမြန်မာကျွန်တော်တို့ဒီနှစ်စနေလည်းတော့ကျွန်တော်မြန်မာပြည်မှာမရှိပေမဲ့ကျွန်တော်ပြည်ပရောက်တဲ့မြန်မာနိုင်ငံဒီနိုင်ငံသားတွေကမြန်မာရိုးရအစင်လာလေးမပြည့်အောင်ဆိုပြီးတော့လုပ်တဲ့ပွဲလေးပါဒီပွဲလေးလုပ်ရတဲ့အတွက်လည်းပီတိလည်းဖြစ်တယ်ကိုဗမာတကြံကိုလည်းကျွန်တော်တို့အမှုရကိုလည်းခံစားမိတယ်ပေါ့ခင်ဗျာကျွန်တော်တခုတော့ကျွန်တော်တို့ဒီမှာကျွန်တော်အားရတာပေါ့နော်ဒီမှာလာကြတဲ့လူငယ်လူရွယ်တွေဟာမြန်မာရိုးရတကြံမှာအစင်လာမပြည့်အောင်လာကြတယ်ကစားကြဒါပေမဲ့တရုတ်ပြည်ဝတ်စားမရှိပြဗမာအမျိုးသားတွေဆိုလဲဗမာဝတ်စုံလေးတွေနဲ့မျိုးသမီးတွေဆိုလဲဗမာဝတ်စုံလေးတွေလာပြီးတော့ရိုးရထိန်းနေတဲ့တကြံဝတ်စုံလေးတွေပေါ့ဗျာနော်ဗမာဝတ်စုံလေးလာပြီးတော့လာတာတွေ့ရတဲ့ခါကျရမ်းပီတီဖြစ်တယ်ဗျာ
ဗီတင်နိုင်ငံလန်ဒန်မြို့မှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းမြမရိုးရအတာတကြံပွဲကိုဧပြီလ15ရက်စနေနေ့မနေ့9နာရီလောက်ခရဲကသာသနာရန်တီဝိဟာရဖုန်တော်ကြီးကျောင်းမှာတနေ့ကုန်စီကားတက်မြိုက်စွာကျင်းပခဲ့ကြတဲ့အကြောင်းအနေဒီ UK ကတာဝန်ရှိသူတူဖြစ်တဲ့ဒေါက်တာဝင်းနိုင်ကပြောပြပါဗျ။ဒီ
နေ့စနေတိုင်းမှာကျွန်တော်တို့ဟိုတာနာလန်တီဝိဟာရနေပြီးတော့မြန်မာ community အတွက်ဒီတရားကိုလှုပ်ထုံးလှုပ်ရှင်အများအားနေ့တိုင်းကလှုပ်ရှင်နေလို့တာပါပဲ။ဒါပေမဲ့အဓိကကတော့ကျွန်တော်တို့ဒီတရားရိုးရာကိုကျွန်တော်တို့မြန်မာရည်ကြီးမှုအစဉ်လာလေးထုတ်ဖော်ဖို့နောက်လူငယ်များနဲ့လူကြီးများနဲ့ဟာလာကိုရိုးရာကိုမမေ့ဖို့ဟာလာရိုးရာအစဉ်လာကိုထိန်းသိမ်းဖို့ဆိုတာမျိုးလေးပေါ့နော်။အထူးဖြင့်ဒီ generation ပေါ့ဗျာဟိုလူငယ်လေးတွေလူလတ်လေးတွေလူကြီးတွေเนาะတကြီးပြောတွေပါပါပြီးဆင်းရဲနေအောင်အားလုံးလုပ်ပါတယ်အဓိကလို့တာတော့ဟိုကျွန်တော်ဟိုဒီအဲသာသနာ့ရန်ဒီဥရှာရခေါပကဖွဲ့လို့တာပေါ့เนาะဒါပေမဲ့အဓိကဟိုလုပ်ငန်းဆောင်တာလုပ်တဲ့ခါကျတော့ကျွန်တော်တို့ဥမာဒီဖြောပြိုးကိစ္စတွေပေါ့เนาะနောက်တစ်ခုကဟို security လုံခြုံရေးကိစ္စတွေနောက်စားတောက်ရေးမှလည်းကျွန်တော်တို့ energy ပဲအားလုံးအဲ့ဒါတုံးကိုကျွန်တော် energy တောင်းဝန်ခံပြီးတော့တင်တိုင်းလို့ရှင်လို့မြန်တန်လုပ်ခဲ့တာပါပဲစားတောက်တွေအကုန်လုံးအဆုံးနေရောင်းတာပါကျွန်တော် energy ကကွန်မီရောင်းနေရယူ၅လောက်တက်ပါတယ်ကျွန်တော်တို့ energy တွေကိုစားတောက်ရောင်းတာကပေါင်းတစ်ဆောင်တက်ကျွန်တော်ယူနိုင်ပါတယ
်အလားတူပဲ American ပြည်ထောင်စု Virginia ပြည်နယ် Fairfax မြို့မှာရှိတဲ့ဓမ္မအလင်းရောင်မြန်မာဗုဒ္ဓဘာသာဖုန်းတော်ကြီးကျောင်းမှာမြန်မာမိသားစုတွေစုဝေးပြီးဧပြီလ15ရက်နေ့ကမြန်မာရိုးရာအတာတကြံပွဲတော်ကိုပျော်ရွှင်စွာကျင်းပခဲ့ကြပါတယ်။အရှိတောင်အရှတိုက်အတွင်းမြန်မာတွေနီးတူတကြံပွဲကိုနှစ်စဉ်ဆင်နွှဲလေရှိတဲ့တိုင်းပြည်တစ်ခုကတော့မြန်မာအင်းနီဂျင်ထိုင်းနိုင်ငံဖြစ်ပါတယ်။မယ်လန်ပြည်နယ်ဆေဘာစထရိတ်မြို့မှာရှိတဲ့ထိုင်းဖုန်တော်ကြီးကျောင်းမှာဧပြီလ16ရက်တနင်္ဂနွေနေ့ကကျင်းပတဲ့တကြံအထိတ်မှဈေးရောင်းပွဲတော်ဟာဒ ီဒေတာမှာအစီကားဆုံးပွဲတော်တစ်ခုအဖြစ်အတိအမှတ်ပြုခံထားရတာပါအဲ့ဒီဈေးရောင်းပွဲကိုကိုယ်တိုင်တွားရောက်ခဲ့တဲ့ VOA ဝိုင်းတော်သူမအေးတနာကျော်ကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုရှင်းပြပါတယ
်ထိုက်တဲ့ချိန်ကတော့တော်တော်စီရတာတွေ့ရတယ်ကိုဇော်ဝင်းလာရင်ဟိုလူတွေမှအများကြီးပဲထိုင်းနေရောထိုင်းမဟုတ်တဲ့ဒီနိုင်ငံသားပါပေါင်းစုံပေါ့လေဒီနေဒီမှာနေကြတဲ့ဟို Spanish တွေနောက်ပြီးတော့ဟိုAmerican တွေလူမျိုးစုံနဲ့ထိုင်းတဲ့ကြမ်းတကယ်လို့တိတိတူပဲအစားအသောက်တည်းရလဲမျိုးစုံအောင်တယ်ဘာလို့အဲ့လောက်သူတို့ပွဲတော်လူစီတာလဲစဉ်းစားပြီးတော့ကျွန်မအစိတ်ထဲမှာတော့သူတို့နိုင်ငံရဲ့ဟိုဒီခီးတွားလုပ်ငန်းဟိုကမ္ဘာမှာကျယ်ပြန့်မှုကလည်းပါမယ်လို့ထင်တာပဲနိုင်ငံသားတွေတော်တော်များများလဲအားစားသွားပြီးဆိုရင်ထိုင်းနိုင်ငံကိုလည်းပြီးအောင်လဲတယ်ဆိုတဲ့သဘောမျိုးဆိုတော့ဟိုဗန်နေသားတွေလည်းထိုင်းနိုင်ငံကိုလည်းလုံရောက်ဖို့နေမယ်မရောက်ဖို့နေလဲကြားဖို့နေတယ်ထိုင်းနိုင်ငံကလည်းမိမရောက်တဲ့အစာကိုစားနေတယ်အဲ့လိုမျိုးနဲ့ထိုင်းပြည်ကြောင်ဒီထိုင်းနေနာမကဒီဒီတမရှိတည်းများပေါ့နော်ဒီ Spanish တွေရော American တွေရောအကုန်လုံးလာစားတယ်လို့ထင်ပါရဲ့ဆရာ။ဒါပေမဲ့သူတို့ကဒီဖြော်ပြရေးမှန်းတဲ့တွေရောပါရောနဲ့ဟိုဝစ်ဆုံနေရတဲ့ရန်ကိုသာသာနာနာဟိုတကယ်ဟိုထိုင်းမှာလုပ်တယ်လို့စနစ်ကြဒီပွဲတော်ကြီးကြီးကြီးဖြစ်အောင်လုပ်တာလေ
။ American နိုင်ငံအတွင်းကတချို့အရဒေတာတွေဟာမြန်မာနိုင်ငံမှာတကြံနှစ်တကူပွဲတော်အကျင်းပတဲ့အချိန်မှာအေးလွန်းနေသေးတဲ့အတွက်ရာသီဥတုတာယာတဲ့မေဂျွန်ဇူလိုင်လတွေလောက်မှတကြံပွဲတော်ကိုအစားထိုးကျင်းပနိုင်ကြတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ပြပရောက်မြန်မာပြည်ရဲ့တကြံပွဲတော်အကြောင်းကိုကုစုံဝင်လိုက်စူးစီးတင်ပြသွားတာဖြစ်ပါတယ်အခုတော့ဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတက်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမူရစ်စီဝါတက်ဖြည့်ရေးလုပ်ငန်းတွေပြုလုပ်နေတဲ့အကြောင်းအငိမ့်စားရဲမှုကြီးခအောင်က VOE နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုပါတယ်အငိမ့်စားရဲမှုကြီးခအောင်ကိုအက်ဒီတာဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတာကိုအခုတစ်ပတ်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်
ဒီဆိုင်တဲ့တောင်သူဒီကိုဒီအခြားတိနံပေါ်ဥမာဆိုလို့ရှိရင်နမ်ဆန်ပြမဆိုလို့ရှိရင်ကျမတို့ကိုယ်တိုင်သွားပြီးတော့ဟိုမှတ်တမ်းတင်ထားတာလေးရှိပါတယ်။သူကတော့ဒီလိုပေါ့လေဒီဘိန်းစာအထိုးတိနံဆိုပြီးတော့သူကခရမ်းကျင်းကြီးတို့ဒီဒေတာထွက်တိနံလေးနဲ့စိုက်တာသူတို့အောင်မြင်အောင်သူတို့ဂုံယူစွာနဲ့ရှင်းပြပါတယ်။အဲ့ဒါမျိုးပဲဟိုဆက်ဟိုရေရှည်တီးတတ်မဲ့ဟာမျိုးပေါ့နော်။စိုက်ပျိုးရေးမဟုတ်ရင်တော့မမွေးမြူရေးသဘောမျိုးပေါ့။အခုလောလောဆယ်ဒီမဲဖာလုံဖောင်ဒေးရှင်းကလုပ်နေတဲ့ဟို project လေးတစ်ခုတော့ပြောပြပြီးပါလားရှင်။နမူနာလေးဖြစ်နေလေ။ဟုတ်ကဲ့။
ကျွန်တော်တို့ blockchain project တစ်ခုလုပ်တာပေါ့တစ်ခုကတော့ကျွန်တော်တို့အပူပိုင်း data ပေါ့တကယ် drive ဆုံးမှာ brain မဆိုင်ပါဘူးဒါပေမဲ့လူတွေသားဆင်းရဲကြတယ်အဲ့မှာလောက်တာကျွန်တော်တို့ setting တစ်မျိုးပေါ့ဒါပေမဲ့နောက် project တစ်ခုကကျွန်တော် mindset တချီလေးပဲမှာဆိုတော့ brain နဲ့ဆိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ project area ရွာရဲတော့မဆိုင်ဘူးတော်တော်လေးတို့ရဲ့အစွန်ပြားမှာကျွန်တော်တို့ brain ဆိုင်တာရှိတယ်ဆိုတော့လူတွေရဲ့ဒီမူရစီဝါနဲ့ပတ်သက်လို့မကင်းရမကင်းကြောင်းလေးရှိတယ်ကျွန်တော်သိပါတယ်ဆိုတော့ရှာရှိဆိုတကူဒီ mindset တို့ data မှာဆိုရင်ကျွန်တော်တို့ကရှာအခါလာဟုဝရွာတွေရှိပါတယ်ဆိုဆင်းရဲတယ်သူတို့လည်းဆင်းရဲတယ်တိုးတော့လဲဒီကျွန်တော်တို့မရောက်ခင်ရဆိုရင်သူတို့ကဘယ်လိုပြောမလဲဆိုတော့ဈေးကားကိုမျောစားတာပေါ့နော်ဒီတက်ချစ်လေးမျိုးပါလာတယ်မဲဆိုင်တစ်ဖက်ကနေဒီယိုရီရလာတဲ့ထိုင်းရလာတဲ့ဒီစီသူဘူးတွေကန်ဖူးဒ်ပေါ့နော်အဲ့ဟာမျိုးတွေအလွယ်ကူပေါ့ ready to eat အဲ့လိုဟာမျိုးလေးဝယ်စားအလွယ်ပဲကျွန်တော်တို့ဝယ်စားလိုက်တယ်ကျွေးတွေလူတွေကကျွေးတွေများနေတယ်ဘာမှသူတို့ကသူစိုက်တာပြောတာမရှိဘူးဘေးမှာရေလည်းရှိတယ်မြေလည်းရှိတယ်အခုနောက်ပိုင်းသွားကြည့်တဲ့အခါမှာ၃နှစ်၄နှစ်ကျော်လာတဲ့အခါမှာလုံးဝပြောင်းလဲတော့အခုလူတိုင်းကနောက်ခင်းနောက်အိမ်တော့မှစိုက်ခင်းလေးနဲ့နောက်သူ့မြေရှိတဲ့ညမှာမြေလေးပြင်ပြီးတော့ຢာလေးပြင်ပြီးတော့အမျိုးစုံစိုက်လာကြပြီစိုက်လာတဲ့ခါကျတော့ကျွန်တော်တို့အားပေးတာပေါ့ကျွန်တော်အများပေးတယ်ရေကန်လေးရှိရင်ငါးမွေးမြူရေကျွန်တော်တို့အားပေးတယ်မွေးမြူရေပေါ့နိနောက်ဘဲမွေးတယ်စိတ်မွေးတယ်အဲ့ဒါလေးတွေဝက်တွေကျွန်တော်တို့ကမွေးပဲပေးတယ်သူတို့မွေးကျွန်တော်တို့ကပွားလာရင်ကျွန်တော်တို့နောက်အိမ်တောင်ဟိုဆင်းရဲတဲ့အိမ်တောင်တွေပေးပြီးရင်ကျွန်တော်တို့ပြန်ဆက်ပေါ့အဲ့လိုနဲ့လဲ revolving bank လေးတွေကျွန်တော်လုပ်ပေးတယ်နောက်ယူအားထဲမှာကြီးတဲ့ဒီ value add ခေါ်တာပေါ့နော် value တန်ဖိုးမြင့်အောင်ဘာမှမဖြစ်ဘူးမျိုးယူအားမှာရှိတဲ့အမျိုးသမီးတွေကိုကျွန်တော်ဆုလိုက်ပြီးတော့မျိုးခေါက်ဆွဲလို့မလားခင်ဗျားတို့ခေါက်ဆွဲလို့မယ်ဒီမှာချမ်းနေအကုန်ခေါက်ဆွဲစားတယ်ဒီအတိုင်းသားတွေကိုခေါက်ဆွဲစားတယ်ခေါက်ဆွဲဆက်ကျွန်တော်ထောင်ပေးလိုက်တယ်ဆက်အစ်တလည်းမဟုတ်ပါဘူးဆက်အဟောင်းတစ်ခုကိုကျွန်တော်ထောင်ပေးသူကသူတို့ committee လေးဖွဲ့ပြီးတော့ဆက်တယောက်လုံးနဲ့စရရန်လုပ်တာအခုသူတို့အဆင်ပြေနေခေါက်ဆွဲလုပ်တယ်ရောင်းရတယ် market ချီတာဟုတ်သူကစားနေရတယ်အလားတူပဲကျွန်တော်မှုလုပ်ငန်းလေးကြောအိမ်အောက်ကိုရှိုင်းနေတဲ့အခြေခံရေလေးတွေဆိုတော့အိမ်အောက်မှာနေရာလေးချင်းချင်းလေးမှာကျွန်တော်မှုကျွန်တော်ဆက်လို့ရတယ်သူနီးစနစ်ကလေးပဲကျွန်တော်လိုတယ်ဆိုတော့အဲ့ဒါလေးတင်ပေးလာတဲ့ခါကျတော့ကျွန်တော်တို့ကတဖြည်းဖြည်းဖြည်းနဲ့သူတို့တဘောပေါက်လာဒီကနေဝင်ငွေတွေအများကြီးရတယ်သူတို့တိလာတယ်ဆိုတော့သူတို့အားပါလာလှုပ်ချင်ကြတယ်လာတဲ့ကုညီတောင်းတယ်ပြိုးတွေမျိုးတွေလာတောင်းတယ်ဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကတစ်ဆင့်တစ်ခါလှုပ်တာဘာလှုပ်လဲဆိုတော့ economic forest ခေါ်တယ်ဗျစီးပွားရေးတော်ပေါ့အဲ့ဒါကသူတို့ရေရှည်အတွက် sustain ဖြစ်အောင် ကော်ဖီတို့မက်ကဒမီယာတို့နော်ကျွန်တော်လက်ဖက်တို့အာသံလက်ဖက်တို့အဲ့လိုမျိုးပေါ့နောက်တော့ငပြောအစုံမှာပဲကျွန်တော်တို့ကဒီအဲ့ဒီကနေပြီးတော့ဝင်ငွေပြန်ရမယ်ဟာပေါ့တချို့ကတော့၃နှစ်၅နှစ်လောက်ဆောင်မယ်ဥပမာလက်ဖက်တို့လို့ကော်ဖီလို့ဆိုရင်၃နှစ်၅နှစ်ဆောင်မယ်ကဒမီယာလည်းလို့ငါ၄နှစ်၅နှစ်ဆောင်အောင်အဲ့ဆိုင်ဆောင်မဲ့အချိန်မှာတော့ကျွန်တော်တို့ကစိုက်ပေးထားရတယ်သို့တော်လည်းပြန်သူအတီးပွင့်ခံစားတဲ့ခါမှာဒီယူဝါသားကြီးကတော့တက်တလုံးစားပြီးတော့ပဲဒါကိုသူပြုစုပြုထုံတတ်တယ်ဆိုရင်တက်တလုံးသူဝင်ငွေကပုံမှန်ဝင်နေရဟာလီ economic forest ကအများကြီးလိုပါတယ်ဒါကကျွန်တော် reforestation လည်းတော့အထောက်အကူသွားပြုတယ်ကျွန်တော်တိုင်းပြည်မှာတဖြည်းနဲ့တတော်အကုန်းတော့မယ်ဆိုတော့ဒါလေးစိုက်ခြင်းပြန်နေစိမ့်နှန်းဆိုပြလာတယ်လူနဲ့ပတ်ဝန်းကျင်သဟဇာရနေတက်လာတယ်ဆိုတော့ကျွန်တော်မေဖာလွန်ဖောင်ဒေးရှင်းအဲ့ဒါအဓိကထားပါတယ်သို့တော်လည်းဟိုဘက်ကကျွန်တော်တို့အခုမှဒီအပူပိုင်းစုံမှလုပ်တဲ့ပကံညောင်ဦးဘက်မှာကျွန်တော်ရေနံညောင်မှလုပ်လို့တာပါ6နှစ်ရှိပါပြီဆိုတော့အဲ့မှာလုပ်ရကြတော့တမျိုးဖြစ်ပြန်အဲ့မှာကျတော့ရေလုံးဝမရှိဘူးရေအရန်ရှားပါတယ်မိုးကိုပဲစောင့်ရတယ်ရာပဲစိုက်တယ်ပယ်နှံပဲစိုက်တယ်အဲမိုးရာဒီဥသူဖောက်ပြန်ရင်အဲ့နှစ်ကသူတို့ဆုံရှုံတယ်ဆုံရှုံရင်သူတို့ကျွေးတင်တယ်ကျွေးတင်ရင်ဒီကျွေးဒီခုနပြောတဲ့အတိုးနှုံးနဲ့သူတို့အဲ့တန်နေရာတွေကမလဲထွက်နေတော့ဆိုတော့ကျွန်တော်တို့အဲ့ဒါကိုမြင်ပြီးတော့ကျွန်တော်တို့ရေဆယ်တွေကျွန်တော်တို့စောက်ပေးတယ်ဆယ်ဟောင်းတွေဆယ်ပေါက်နေတာတွေပြန်ပြင်ပေးတယ်ဖာပေးတယ်လူလူရင်ရမ်းတယ်ပါကျွန်တော်နီးစင်တွေကျွန်တော်ပေးတယ်ဆိုတော့ကျွန်တော်ကလက်တွေ့လုပ်တဲ့ဟာကိုကျွန်တော်မြင်တဲ့ခါကျတော့ဒါဒီအောင်မြင်နေတဲ့ဖြစ်တဲ့ကိစ္စဖြစ်တယ်ဆိုတော့ UN မှာလည်းကျွန်တော်တို့ကဒီ Alternative Development နဲ့ပတ်သက်လို့ UN General Assembly မှာက AD နဲ့ပတ်သက်တဲ့ Guiding Principles တွေထုတ်ပြလိုက်ပါ18ချက်ရှိပါတယ်အဲ့ဒါနဲ့ကဘောင်ဝင်အောင်လုပ်လိုက်ရင်ကျွန်တော်တို့နိုင်ငံကျွန်တော်ဒီနေ့ဒီဘင်းဆိုင်တဲ့တောင်းသူကိုကျွန်တော်တို့ကောင်းမွန်ကူညီလို့ရပါမယ်။တစ်ဖက်ကသာကုဏပြောတဲ့စေကျွားစီဆိုတဲ့ကိစ္စကကျွန်တော်တို့ဒါတော့တမျိုးတစ်ပုံနဲ့ address တော့မယ်။အဲ့ဒါတော့ကျွန်တော်တို့က law enforcement တွေကိုတားဆီးနေနေကိုဖမ်းဖို့ဖမ်းရမယ်၊စီးရမယ်၊ထောင်ချရမယ်၊အရေးယူရမယ်၊ပြင်းပြင်းထန်ထန်အရေးယူရမယ်။နောက်ပြီးသူ့ရဲ့ source စီပေါ့ဘသူကသူ့ကိုပတ်စံနောက်ကနေမတီးပေးနေတယ်၊ဒီနည်းပညာတွေဘူးပေးနေတယ်ဆိုတော့အဲ့ဒီအောင်ရိုက်ချိုးတိုင်းမှာကျွန်တော်ရမယ
်။အခုကဒီမျိုးရေးစေဝါတွေမိရဲဆိုပိုင်ရှင်မဲ့ဆိုဖြစ်သွားတာမျိုးပေါ့နော
်ဥ
ပမာဆိုလို့ရှိရင်အခုပဲကွန်တိန်နာကြီးနဲ့ဟိုကိုကင်းနေရောက်လာတယ်ဆိုတဲ့ဟာမျိုးလဲကြုံနေရတာပေါ့လေပြီးတဲ့အခါကျတော့ဒီအရေးယူပြီးဆိုလို့ရှိရင်ဒီကားသမားနဲ့စပယ်ယာလောက်ပဲမိပြီးတော့တကယ်ထုတ်လုပ်တဲ့လူတွေကတော့တဘောပြောရရင်တော့ဒီနေ့အထိလွတ်နေသေးပဲဆိုတဲ့အသုံးတက်လို့ရတာပေါ့နော်အမြင်ပါပေါ့နိုင်ငံတကာအမြင်ပါပြည်တွင်းကလူတွေအမြင်ပါအဲ့လိုမြင်နေကြတာပေါ့နော်နောက်တစ်ခုကဒီမွေးစေးဆွဲတဲ့လူတွေကိုပြန်လဲပြုပြင်ရေးပြန်လဲထူထောင်ရေးအတွက်ပေါ့နော်အဲ့ဒါအဲ့ဒီဟာနဲ့ပတ်သက်လို့အတွေ့အကြုံဘယ်လိုရှိခဲ့ပါလဲရှင်အခုလောလောဆယ်လုပ်နေတာတွေကတော့ဟိုကြားပါတယ်ဒါပေမဲ့ဟိုတိတ်ပြီးတော့ဘယ်လိုခေါ်မလဲမပြီးပြည့်စုံသေးဘူးလို့ယူဆမိလို့ပါရှင
်ဟုတ်ကဲ့ဟိုအဲ့ဒါလေးမဖြစ်ဘူးတပြောတဲ့ဟိုပိုင်ရှင်မဲ့ဆိုတာလေးလဲကျွန်တော်နည်းနည်းလေးကျွန်တော်အမြင်ပြောရအောင်ပေါ့လေဒီဘက်ပိုင်းမှာဒီမူရီစီပါအမောင်ခိုလုပ်တဲ့လူတွေပေါ့ဒီစီပွားရေးလုပ်တဲ့လူတွေကဟိုကျွန်တော်တို့ဟိုမနာခင်လောက်ကလေးအငင်းစားမျိုးကလေးကအထူးသဖြင့်ဒီဆက်သွယ်ရေးနဲ့ပတ်သက်လို့ပေါ့နော်ဟို communication telecommunication အရမ်းခင်မီတိုးတက်လာတဲ့ခါကျတော့အကုန်လုံးကလူတိုင်းက mobile phone ကန်လာတယ်ဆိုတော့တယောက်တယောက်ကဖုန်းနဲ့အလုပ်လုပ်တဲ့အပိုင်းလိုက်လုပ်တာပေါ့ကျွန်တော်ဆိုလိုတာကတို့ကအခုလုပ်ပိုင်းလုပ်တဲ့တို့ operation နေတို့ရဲ့ operation ပုံစံကတော့အပိုင်းလိုက်ပိုင်းလိုက်ပိုင်းလိုက်လုပ်တယ်ဒါကြောင့်ဒီသူ့ရဲ့အရင်းကိုသွားပြီးတော့ဟို photo စစ်ဆေးရအရင်ခက်တယ်ကျွန်တော်မြင်တယ်ဘာလို့ဆိုတော့ဟိုအင်္ဂလိပ်လိုဆိုတာ compartmentalize လုပ်တယ်ပေါ့နော်ဆိုတော့ဟိုမန်လေးကနေပို့လိုက်တဲ့ဟိုပစ္စည်းတစ်ခုကကျွန်တော်ကားနဲ့ပို့လိုက်မယ်ကားသမားကသူကမင်းမှားလိုက်မယ်ဒီကားကဘာပါလဲသူသိကြည့်နေသိမယ်မသိရင်လည်းမသိဘူးမင်းမောင်းလိုက်ဟိုရန်ကုန်ရောက်ရင်ရန်ကုန်ထောက်ကြတဲ့မှာပဲမဆောင်နေဒါမှမဟုတ်မြို့ဝင်လမ်းမသုံးမှာဆောင်နေဘယ်နဲ့မှဆောင်နေဟဲ့လားကျွန်တော်ဆောင်နေပြီးမင်းကားတော့နေအဲ့မှာထားခဲ့တယ်လီဖုန်းဆက်လိုက်မယ်နောက်တယောက်လာကြီးလိုက်မယ်ဆိုတော့ तू อ่ะ तू အဲ့ job လေးပဲ तू ပြီးသွားရင် तू ပြီးပြီ तू ပတ်စံသသိန်းရရမယ်ငါသိန်းရရမယ်ပြီးသွားပြီ तू ဘာမှ तू နဲ့မပတ်သက်ဘူးနောက်တယောက်ဝင်လာနောက်တယောက်မောင်းပြီးဘယ်လိုပို့ပါဆို तू instruction နဲ့သွားတယ်ဆိုတော့အဲ့လိုဖုန်းနဲ့သွားတဲ့ကိစ္စတွေကြတော့ဟိုအပိုင်းလိုက်အပိုင်းလိုက်ဖြစ်တဲ့ခါကြတော့ကျွန်တော်တို့ဖမ်းမိတဲ့ခါဖြတ်လမ်းမှာတော့ဘရိုခုလာမှာတော့ဖမ်းမိတယ်ဖမ်းမိရင်ကျွန်တော်တို့ဟိုပြန်ပြီးတော့ဆက်ဆက်ပြီးပေါ်ထုတ်ရတာတွေကဒီတယ်လီဖုန်းတွေရဲ့ဟို intercept ဒီပေါ့နော် intercept ပြီးတော့သူဘယ်ရဆက်တယ်ဘယ်သူဆက်တယ်သူရဲ့ network ပေါ့အဲ့ဒါတွေကျွန်တော်ပေါ်ထုတ်ဖို့ကြတော့ကျွန်တော်စီမှာလည်း advance ဖြစ်တဲ့ communication ဒီ expert တွေအများကြီးလိုတယ်ဒီ ID နဲ့ပတ်သက်တဲ့ expert တွေလိုတယ်သူ technology လည်းလိုတယ်ဆက်တွေလိုတာပေါ့နိုင်ငံတကာမှာတော့လုပ်ပါတယ်ကျွန်တော်စီမှာတော့အဲ့ဒီအဆင့်ထိမရောက်သေးတော့ကျွန်တော်လူတွေဒုက္ခရောက်တာပါလေအဲ့ဒါစီစီပေါ်တော့တာအချိန်ကျန်ကြတာပေါ့နောက်ဆုံးကျတော့ပိုင်ရှင်မဲ့ဆိုတဲ့သဘောမျိုးတွေဖြစ်ကုန်တာပေါ့ဆိုတော့ပိုင်ရှင်ကိုဖော်လို့မရနိုင်လေဖြစ်နေဖော်လို့ရဖို့ကျတော့အနည်းဆုံး3 4 5 6လောက်အဲ့လိုအချိန်ယူလာတာပေါ့ပေါ်လာတာပေါ့လေ network ကတဖြည်းဖြည်းကြီးလာ international network တွေတိဝင်လာပါတယ်အဲ့လိုပါလေးတွေပါဟိုဘက်ခုနပြောတဲ့ဟိုသုံးဆဲမှုပေါ့နော်သုံးဆဲမှုနဲ့ပတ်သက်လို့တော့ကျွန်တော်အခုတိလောက်တော့ပေါ့လေကျွန်တော်တို့နိုင်ငံကဒီ drug law ကိုလည်းကျွန်တော်ပြန်ပြင်ဖို့ဆိုပြီးတော့လုံးနေမှာ drug law က1993ဆိုတာ 样哦哦讲你喏，这偏偏呢不露皮来说，表呢表来了，都到嘞哦，假如那个因说话的啵喏，现在说话，假如牡丹个台湾唐朝个的噶拉嘛去的，说话的呀，是说话去的，那边阿拉，的可能别的马萨拉都阿公拢去阿龙的。人家那个阿来，可能比如的 U.S. 就比如话嘞 ，pressure 比来是的，假如表看来是的，假如话 source country 片的，都透露的人家片的，假如透露木呗，假如话不不阿塞的，别人的照片没拍没被被弄来，啊呗，假如话漏呢，特别个假如话 affect 片了，哎，透的下的，假如人家在嘞，东了，特别呢，东山木，假如话没那图片的，嘛，国内个嘛，东山木，特别的片呢。阿苏瓦拉个家，那从江南的六年里的格里里是东南的，古巴不输的 synthetic drugs， 这句话是叫了，累了，偷来偷来，包来包了个家，不让面拉的，所以说，咱们家里有边不是 review 了不录的，所以咱们带动了面吧呗，咱们人家有跟人家啥比如的 section 15吧，那 section 15我叫 register 了没 ？register 没录音，唐东那个人家那家没，因为不嘛老嘛，俺那个。查查啦，就侬哎呀，你笑，不？冬天个呢，好啦，冬天个冬天说，冬天个就侬也蛮爱笑他。所以哎呀，我就侬说 ，alternative sentencing 不？唐人他们台湾呢 ，first time user 掉，唐人到台冬天都不话笑眯，侬眼泪皮的时候笑眯，就侬他个边身上带呢，说六几里边的干嘛？六几里来干嘛嘞？说他偏偏呢，哎呀，来他屋里头并不说了，家里都在沈阳心里就有呢，屋里就大有公司是比嘛。巴黎曼店，巴尼亚说：“哎，那也多少家吧嘞？说没撇了的有，说多少嘞？啊，可能买嘛嘞，的木一部分你比如说，就三年是吧嘞？哎，那罗的 drug law 库龙，这库龙变不了 review 了的 drug policy 嘞，就那罗变 review 了呢 ？drug policy 漏的，就是 fourth stage、fifth stage 了，讲要了，说多少多点呢？这个撇哦，表来了没 ？drug reform 我嘞，的 reform 嘛，就那罗啊，切切那么撇撇，就那天农村老些呢。”The 2017 end of 2017了，所以呢，到游龙宝那边的保险的，啊，故 reform 了呢，the drug policy reform 了，它 very positive 吧，就那样哎呀，就那个人呢，哎呀嘛，爸爸的，哎 ，process 嘛，就那配的，就那多的，就那 view 的，就那表表吧的，所以哦，没必要吧，那么必要到，就那地的，就那地了到 ，the international experts 来都 call 不着，就那录他的 draft 吧，那哎 draft 过来，表没出来。CCDC 也没一部分呢，都是实现它来说。That is a very positive step 啊，那咱哎呀，the right direction 那个端呢，就叫那种面呢。咱们我老在了那家呢，看见了留点了呢，谁我错了吧？喏啊，家嘞，把别的把别的那边留，啊别的啊别的表扬，都说嘞，第六 process 看到家的的时候，叫那都报报到，行了呢，上午留点了，就叫那呢有啥吧嘞
？OK 吧，接受伢一点嘛嘞，
接受点嘛。
大家好 ，Democracy 也顺利干起来了。如果应该让大家来领队，今年这个拿新年吧，可以。
多少钱了？咱们那五天作业，我讲的应该丢那个开心砖，三个他的没送一个的，新买的那把的路，苗岭他的路，呆呆乖乖，皮子中的呀，没拆开包。在傍晚傍晚间呢，地摊路木单玩家提开门也属于目的叫三级目的季节中个样的西门街，是哪个不露西南来嘛的嘞？那那俺单玩西都的呢呢，不露北有苗的呢，现在你那一片下定的来说那个 ，VOA 因俺家大爷里来是什么苏尼马皮板嘞？傍晚苏尼路都的呢呢 ，VOA 的风南马皮的，这你到伢呢，到新呢，俺来个可以比。set 对阿麦 telephone number 个酒店被捕查内马嘞，过来马帮我奈度嘞，奈嘞 ，email 呢 ，pp， 单发呢 ，pp， VOA email 嘞是 burmese@voanews.com 个酒店被捕查内的喽 ，VOA Facebook 上面那马嘞，马切蒂个也打被捕查内马嘞，帮我先来一下不，阿龙个 pick 个阿巴嘞。
伊个伢在里来马帮我先来录度的 VOA 个前面 set 对家务，他们带动来巴嘞，看。
VOA မြန်မာပိုင်းအတန်လွင့်စီစဉ်နေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ကြီးမနေ့6နိုင်ခွဲရှိပါပြီတော်ရရှင်တို့ဆက်ပြီးတော့နားဆင်နေကြတာတော့ VOA မြန်မာပိုင်းရဲ့တင်းတင်းနာနေနာခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ30နဲ့40 49တို့ပြင်လိုင်းဒိုမီတာ50 kHz 19599နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကပါဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာဆိုရင
်လိုအပ်ရင်ပြန်ကြားရေးဟာအဲ့ဒီ channel တွေကိုထုတ်လွှင့်ခွင့်ချက်ချင်းရပ်ဆိုင်တာတက်တန်တိုးမပေးတာမျိုးလုပ်ပိုင်ခွင့်ရယူထားမှာဖြစ်ပါတယ်
ဒါကတော့တင်းနာဆရာဦးစီသူအောင်မြင့်မှာပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြပါရှိဖြစ်ပါတယ်။အဲ့ဒါအပြင်ကဘာတလွားထူးခြားဆန်ပြတင်းများအစီအစဉ်နဲ့မြန်မာပြည်ကပေးစာကဏ္ဍကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာနှစ်တည်အခါသမယအမေရိကန်ပြည်တော်စုရောက်မြန်မာနိုင်ငံသားတွေရဲ့တကြံပွဲတော်ကိုတင်းငွေတွင်နေကဖလော်ရီဒါပြည်နယ်အိုခီချိုဘီမြို့မှာစီစီကကကျင်းပခဲ့ပါတယ်။အဲ့ဒီအကြောင်းကိုမိုက်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရည်ချောင်းမြေချာတိုင်းတပါရောက်နေကြပြီမဲ့အမေရိကန်ပြည်ထောင်စုပြည်နယ်တဝမ်းမှာရှိတဲ့မြန်မာတွေကတော့တကြံပွဲတော်ရိုးရာအစဉ်လာမပြတ်ကျင်းပခဲ့ကြပါတယ်။အဲ့ဒီထဲမှာတော့ဖလော်ရီဒါပြည်နယ်ကထူးကြပါတယ်။မြန်မာရာသီဥတုနီးပါးအတိုင်းရှိနေတဲ့အတွက်မြန်မာပြည်ကတကြံအတိုင်းရေပတ်မန်တက်တွေထိုးပြီးတော့ရေကစားခဲ့ကြပါတယ်။အဲ့ဒီနေရာမှာတကြံပွဲတော်ဘာကြောင့်ကျင်းပရသလဲဆိုတာကိုတော့ဥဆောင်စီစဉ်သူဖြစ်တဲ့မမိုးဖြူကအခုလိုပြောပြပါတယ
်။မင်္ဂလာပါရှင်။ကျမတို့အခုကျင်းပနေတဲ့မြန်မာဖလော်ရီဒါပြင်းချံကတော့ Okeechobee မြို့ဖလော်ရီဒါဖြစ်ပါတယ်။ဒီမြေနေရာဟာ25ဧကချေဝင်ပြီးတော့ဒီတခုဆရာတော်ဖျားကြီးကလောကနန္ဒစီတီတော်ကိုတည်ထားကိုးကွယ်มาဖြစ်ပါလိမ့်ရှင်။ဒီ Okeechobee ချောင်ကြီးထဲမှာကျမတို့ခက်ခဲပေါင်းများစွာနဲ့စီလုံးညီညာစွာကျင်းပကြရတဲ့အကြောင်းရင်းကတော့ကျမတို့ဒီပါရောက်မြန်မာနိုင်ငံသူမြန်မာနိုင်ငံသားများသာသမီများကလေးသင်ငယ်များကိုကျမတို့ရိုးရအစင်သာမပြည့်ရေတကြံကိုဆင်နွှဲစေလိုပါတယ်။အားလုံးလည်းရေတကြံလို့ပြောတဲ့အတိုင်းကျမတို့ရေပက်တဲ့တကြံမျိုးဖြစ်စေခြင်းနဲ့ဆန္ဒအများကြီးပြည့်ရပြီးတော့ပြုလုပ်ထားတာဖြစ်ပါတယ်ရှင်
။ရိုးရမဟာတကြံပွဲတော်မှာမပါမဖြစ်မြမရိုးရအစားအစာတွေနဲ့လာရောက်ရေကစားကြသူတွေကိုစတုတီတာကျွေးမွေးအပ်ခံခဲ့တဲ့အထက်မှာတိုင်းသားလူမျိုးတွေရဲ့အစားအစာတွေနဲ့ပါတက်ခင်းကျွေးမွေးကြောင်ပွဲစီစဉ်သူတုပ်ဖြစ်တဲ့ဒေါက်တာကျော်ဦးကပြောပါတယ်
။ကျွန်တော်တို့ပွဲကဆိုလို့ရှိရင်တော့အခုဆိုလို့ရှိရင်လူတွေစီကတိုက်မြဲဆိုတာကျင်းပနေပါတယ်။အခုဆိုလို့ရှိရင်စားတော့မျိုးစုံကျွန်တော်အစင်လာမပြည့်ရိုးရစားတော့နေတဲ့လူတိုင်းပါဝင်တော့ဆင်နွှဲကြပါတယ်။ကိုတော့စတုဒီတာပွဲပေါ့ဗျာ။ဘယ်သူမှကျွေးမွေးကိုကိုတော့ကိုယ့်အိမ်မှာပဲကိုချက်ပြုတ်ပြီးယူလာခဲ့ကြပါတယ်။အခခွေးအခချင်းမပါပါဘူး။သူပြည့်ကျွန်တော်တို့ကြံပေါ့။သူပြည့်ကျွန်တော်ကြံရဲ့ဟိုဥစားရိုးရအစင်လာမပြည့်မုံလုံးရေပေါ်တို့မွေးငါတို့ရှားတဲ့ငါတို့ပေါ့ဒါသူပြိဿတွေရဲ့တောင်းဆိုချက်ရကျွန်တော်တို့လုပ်ထားပါတယ်။နောက်ပြန်ပြင်ကျွန်တော်တို့ရဲ့လူမျိုးပေါင်းစုပါဝင်တဲ့စားတော့များဆိုရင်ပါဝင်ပါတယ
်။ဒါကတော့မြမရိုးရတန်ကြက်တန်နဲ့ဖြောပြနေကြတာပါ။အမိမွေးရဲ့မြေကအခြေအနေတွေကိုပြပရောက်မြန်မာတွေဘာတွေများတန်ကြက်တိုင်ထားကြသလဲဆိုတာကိုလည်းနားဆင်ရအောင်ပါရှင
်
ရီဒါတကြမှာမြမယူရအစင်လာမပြတ်အတီးမုတ်ကာရီနဲ့စီစဉ်တာဟာအမေရိကန်မှာကြီးလာတဲ့မြမမျိုးဆက်ကလေးတွေကိုလည်းလက်ဆင့်ကမ်းတဲ့ရည်ရွယ်ချက်ဖြစ်ကြောင်းမဆူဆူခိုင်ကပြောပါရယ်ဖလော်ရီဒါတကြကိုပထမဦးဆုံးအကြိမ်လာရောက်ဆင်နွှဲတဲ့ကရင်တိုင်းရင်းသူဒေါ်တက်တက်ဝင်းခိုင်ကတော့
ပြီးခဲ့တဲ့လင်းနှစ်ကတော့မလာဖြစ်ဘူးဒီတစ်ခေါက်တော့ကျမသမီးလေးတွေကလည်းဗမာတကြအစားစားချင်တာရယ်နောက်ပြီးတော့လင်းတုံးရေးအဲ့ဒါဆိုဆေးဗမာကားပြာရှိတာနဲ့ဒီမှာအိတ်ခေါ်တာနဲ့လာတယ်ပြီးတော့ဒီမှာဗမာပြည်ကထိတ်ဆူမျိုးပဲသမီးတွေကိုလာပြရင်နဲ့ဒီမှာသမီးတွေနဲ့ရေပတ်ထန်ထွက်တာရယ်ရေပတ်ကြံတကြမန်းတက်တွေနဲ့ရေပတ်တာတွေကိုသူတို့တွေ့ခဲ့ရတယ်ပျော်လဲပျော်ကြတယ်
ဖလော်ရီဒါနဲ့မိုင်တထောင်ကျော်ဝေးတဲ့ချီကာဂိုပြည်နယ်ကနေလာရောက်ဆင်နွှဲတဲ့မက်မေစင်ကတော့မြမပြည်ရောက်သွားတယ်လို့ခန်းစားမိတယ်လို့ဆိုပါတယ
်ဘယ်စိတ်နဲ့မှမတူဘဲနဲ့ဆိုမြမတကြယ်ချင်းပါတယ်ဆိုတော့တကယ်ချင်းနေရတယ်ဆိုတော့သတိပေးအားနဲ့အဲဒီနေ့တော့တကယ်ချင်းတစ်ပတ်ယူပြီးတော့အလားလဲတာလေခဲ့မြမပြည်လိုပဲမြမပြည်လိုပဲမြမပြည်ရဲ့အရသာမြမပြည်ခံစားတဲ့လူတကယ်လို့တကယ်ခံစားမိတယ်မြမပြည်ကလည်းတကယ်လွမ်းပါတယ်
ဖလော်ရီဒါတကြံပွဲကိုလာပြီးဆင်နွှဲတဲ့အပရိသတ်ပေါင်း600နီးပါးရှိပြီးတကြံရေပက်ခံတဲ့ကားအစီးရေပေါင်းကလည်း150ကျော်ရှိတယ်လို့ပွဲစီစဉ်သူမမိုးဖြူကပြောပါရယ်အခုလိုဖလော်ရီဒါပြည်နယ်အိုကီချိုပီမြို့မှာမြမယူရတကြံပွဲတော်ကိုနှစ်စဉ်ဆင်နွှဲခဲ့တာဟာ9နှစ်ရှိသွားပါပြီနောက်နှစ်တွေမှာလည်းဆက်ပြီးကျင်းပသွားဖို့ရှိတယ်လို့ပွဲစီစဉ်သူတွေကပြောပါရယ်ရှင်
ပိတ်လေးနဲ့နားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးမှာလဲတကြံတေးသချင်းနေပါဝင်တဲ့မြန်မာပြည်ကပေးစာကဏ္ဍဖြစ်ပါတယ်မအီတန်တော်ကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာထူးရှိတဲ့တကြံအခါသမျှဖြစ်ကြပါစေရှင်ရေကစားပြီးတော့တော်တော်လေးမောနေကြပြီထင်ပါတယ်ဘလို့တချင်းတန်တွေနဲ့များကားခဲ့ခုံခဲ့ကြလဲမေးချင်ပါတယ်tomorrow လိုမျိုးတကြံကိုအဝေးကလွှမ်းနေတဲ့သူတွေရောတကြံမှာပါဝင်ပြီးတော့နှွဲပြော်နေကြတဲ့သောရရှင်အားလုံးတွေရောတကြံကာလအတွင်းမှာတကြံတေးခိတာရေးစည်းကြောင်းကိုပြန်ပြောင်းကြည့်ကြရအောင်ပါနော
်ချောပြုံးရွှင်သောသမပြိုသည်သကုံးလုံးနဲ့ချောလာပူတဲ့ညွတ်မနဲ့တမီတဲ့ဘွာလူသူရော့နဲ့ခွဲချောပြုံး
ဆိုတော့ဒီဝင်းဝမတိုင်ခင်ခေတ်ကစပြီးတော့တကြံတချင်းတွေရှိခဲ့ကြပြီမဲ့လေဒီမန်းထောင်ရေးခုတချင်းရေးဆက်တဲ့မြို့မငင်းခင်မှာတော့မြို့မငင်းတကြံတချင်းတွေကအထူးကိုခေစားလာခဲ့ပါတယ်လို့သူတို့ခေသူတို့ကာလကခေစားတဲ့တကြံတချင်းတွေကိုမန္တလေးသားဒရိုက်တာကြီးအကယ်ဒမီဝင်းဖေကပြန်ပြီးတော့ပြောပြပါတယ
်ကျွန်တော်တို့နေစဉ်ကမန္တလေးတကြံဆိုတာကအဲ့ဒီအချင်းကတော့1905ခုနှစ်တည်းပေါ့ဗျာသူငငယ်ကအဲ့ဒီဖြူပြီးကလေးကတကြံကြလို့ရှိရင်တချင်းတွေပါဒီဘယ်မှာအကြတာလုံးလို့ဆိုတော့ပါငိမ့်တို့အေဝန်ဆရာညာတို့နောက်ပြီးတော့အကြီးငါတချင်းဆက်တဲ့ဆရာကြီးတို့ဆိုင်တို့ဇတ်တို့ကတချင်းဆက်တဲ့ဆရာတို့ကိုအကြရပါဗျာအဲ့တော့ဒီကံချင်းမောင်းမျိုးစုံခက်တယ်အဲ့ဒီနောက်ကျဘယ်လိုဖြစ်တုံးဆိုအေဝန်ဆရာညာကအမှန်ကြီးမကောင်းတော့ဘူးနောက်ပြီးတော့မြို့မကနာမည်ကြီးအတင်းဖြစ်နေပြီးမြို့မငိမ့်ကလည်းအလွန်သဘောကောင်းတဲ့အတွက်ဖြစ်လာတော့ဆိုတော့တနည်းနည်းနည်းနည်းအတော်ပြန်မှာကိုပဲမန္တလေးကကျန်တဲ့ချင်းရေရခိုင်နှုန်း90%အထက်မှာအင်းကဒီ ตัวนี้อ่ะမြို့မကြီးကြီးရောက်ကုန်ဘုံတော့မြို့မကြီးကလည်းဘယ်အဲ့လောက်များများစတိုင်မှာလို့အဲ့လိုသူကလင်းငါးဘုံစလိုက်စပ်ပြီးတော့ကရှိသမျှအပြင်းနေရာစာသားတွေပဲကြောင်းဖြစ်လိုက်မန္တလေးပြည်ကြီးတစ်ခုလုံးရအပန်းကဘာဖြစ်လို့ဆိုမြို့မကြီးကတည်းကပြင်းငါးဘုံတော့အဲ့ဒီအစားမဲ့တမျိုးလုံးတော့နေတယ်အဲ့တော့ဘာဖြစ်လို့လို့ဆိုတော့မန္တလေးပြည်ကြီးရဲ့ကျင်းစာကြီးစီးဝါးကြီးအကုန်လုံးကမြို့မက ပေါ်ပြီးတရားလုံးပါဝင်တဲ့ပွဲကြီးဖြစ်တယ်အဲ့တော့လူတွေအများစုလူတို့ယူစီအဲ့ဒါလူတို့ဒီဒီကနေဖြစ်အောင်ဒါလွယ်မှဖြစ်မယ်ရှင်းမှဖြစ်မယ်စီးဝါလည်းရှင်းမှဖြစ်မယ်အဲ့ဒီစီးဝါနဲ့ကလို့လည်းလွယ်မှဖြစ်မယ်ဒါအပေါ်လူရဲ့အများစုပါမှအားလို့အဲ့ဒါဒီမှာညာတတိယဒဲလို့ဆိုတယ်ကျွန်တော်ငယ်ငယ်ရမှတ်မိတာ အဲ့ဒါကြောင့်မို့သူကကြီးမဲ့ကျင်းတဲ့ကိုလုပ်တယ်အစည်းအဝေးလည်းလွယ်အောင်စီးကိုလည်းတွန်းတဲ့စီးလို့ခေါ်တယ်လူတွေအများကြီးနေတဲ့ကူကိုတူကိုတူဆိုတဲ့အစည်းအဝေးလို့ကြောင့်ဖူးဖူးလို့ခေါ်တယ်အဲ့ဒီတိုင်မင်ကိုသူကထွင်းတယ်အဲ့ဒီစီးကြောင့်မို့အကရရလည်းလွယ်တဲ့အကကြီးဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့လူတွေအားလုံးကလွယ်လွယ်ကူကူချိုးနိုင်တဲ့တီးနိုင်တဲ့စနိုင်တဲ့ဖြစ်လာတယ
ရဲ့တမိလက်ထက်မိမိဝင်းဖေလက်ထက်မှာလေတကြံမိုးရုပ်ရှင်နဲ့မန္တလေးတကြံကိုဇာရင်တဲ့ပြောရိုက်ကူထားတာဆိုပေမဲ့လေနိုင်ငံတော်ဝန်လုံးအထူးပြန့်နှံ့ခေတ်စာပြီးတော့တကြံတချင်းတွေကမြို့ရောတော်ပါဖုံးလွှမ်းခဲ့တာပါအဲမမိကထောင်း960နောက်ပိုင်းမှာတကြံတချင်းတွေစတူပြီးပြီဒါပေမဲ့မမိတို့တကြံတချင်းစတူတဲ့အချိန်မှာဟိုမမိကတော့ကိုကိုကိုဟိုသဘောကျတယ်ပေါ့နော်အခုရေးတစ်ခုပါရတယ်ဆိုတော့ ဟိုတကြံမိုးရုပ်ရှင်ကအတွေ့ဇဝင်တခြင်းကိုဒရိုက်တာအဲကဦးတေဦးကညမတခြင်းအဟောင်းတွေလည်းသူတို့ပြန်ထုတ်ဖော်တယ်လေအဲဒီကားထဲမှာပြန်သုံးတာပေါ့နော်ဇဝင်ကလိုအပ်ချက်ရနောက်ပြီးတော့တခြင်းတစ်တည်းလည်းအပ်တယ်အဲ့မှာတခြင်းတစ်ရေးတဲ့ထဲမှာ easily မမောင်ပါတယ်လေ ကုမမောင်ကမမိအတွက်မျိုးဥကပြားဆိုပြီးတော့နေတန်းကိုကပို့တခြင်းလေးရေးပေးတယ်အဲ့တော့ဟိုမျိုးဥကပြားတခြင်းလေးရတယ်ဒီတကြံမိုးရုပ်ရှင်ကအောင်မြင်တဲ့တကြံမိုးရဲ့တကြံတခြင်းလေးတခြားဇဝင်တွေအောင်မြင်တဲ့အတူတူမျိုးဥကပြားလေးရတယ်ပါတာပေါ့နော်ဟိုမမိကဒီဟာတော့တကြံနဲ့ပတ်သက်ရင်မျိုးဥကပြားမမိလိုက်မှာဒါမှတ်တိုင်တစ်ခုပါပဲ
အဲ့ဒီအချိန်လေးကြောင်းတော့အမှန်တမ်းပြောရလို့ရှိရင်တော့တကယ်မိုးစကားနောက်ပိုင်းမှာတကယ်ရဲ့အားကြီးကတော်တော်ဟိုလူတွေကတခြင်းနဲ့ပျော်ရဲကိစ္စကြီးကပို့ပြီးတော့ဖြစ်လာတယ်အဲ့တော့ဟိုမန္တလေးကပေါ့နော်မြို့မှတကယ်တခြင်းတွေကအရန်ပေါက်တာအဲ့ဒီအချိန်တော့အဲ့တော့အဲ့ဒီအချိန်တော့ဟိုခေတ်ပေါ်ကလေးတွေအကုန်လုံးလိုလိုကကျန်ဆိုဖြစ်ကြတယ်တကယ်တခြင်းတွေနှစ်တိုင်းတကယ်ချင်းဆိုမမိတ
ni ho drum ni ne ti da ri le yo la ye ai chei ma lu nge bai ni ya le ho ho lak khan la le bo no tru lou ni le music type the ho di tchin ni ya win la da ho
tchin le ri na thong yin ne be thora shin ni a lo အနည်းငယ်ကင်းကင်းနဲ့ပျော်ရွှင်စရာကောင်းတဲ့မင်္ဂလာပေါင်းတဲ့ခါညောင်းတဲ့တကြံချင်းကဖြစ်ပါစီလို့ဆုတောင်းပါတယ်ရှင်မင်္ဂလာနှစ်သစ်ဖြစ်ပါစီနော်ဒီဝေကကြည်ခွင့်နဲ့သူသားရှင
်မအေးတန်တော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါရခင်ဗျာအခုတော့သတင်းစာဆရာဦးစီတော်အောင်မင်းရဲ့ပြည်တွင်းတုံးတက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ရုပ်တံချန်နယ်၅ခုခွင့်ပြုချက်ချပြလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်မှာတုံးတက်တင်ပြထားတာကိုနားဆင်ပါခင်ဗျာ
အခုနှစ်စကြံပိတ်ရက်နဲ့ကပ်ပြီးထွက်လာတဲ့ကြေညာချက်တစ်ခုကတော့ပြန်ကြားရေးဝန်ကြီးဌာနမြန်မာအသံနဲ့ရုပ်မြင်သံကြားရဲ့ Multi Channel Playout System မှာရုပ်သံလွှင့်လုပ်ငန်း Digital Free to Air လောက်ကန်ခွင့်ရသူ Content Provider စီရင်ထုတ်ပြန်ကြေညာလိုက်တာပါပမာဏရွေးချယ်ခံထားရတဲ့ကုမ္ပဏီ10ခုထဲကမှ5ခုရဲ့စီရင်ကိုအပြီးသတ်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်လောက်ကန်ခွင့်ရသွားတဲ့ကုမ္ပဏီတွေကတော့ Mizima ကောင်းမြန်မာအောင်Yan Investment Group, DVB Multimedia Group နဲ့ Fortune International Limited တို့ပဲဖြစ်ပါတယ်။ပမာဏရွေးချယ်ခံကုမ္ပဏီ10ခုတည်းပါပြီးရုပ်သံလွှင့်လုပ်ငန်းလုပ်ကိုင်မှုအကြီးအကျယ်ပြင်ဆင်နေတဲ့11 Media ကုမ္ပဏီကတော့ရွေးချယ်မခံရပါဘူး။ထုတ်ပြန်ချက်ထွက်လာခြင်းဟာကြံပိတ်ရက်နဲ့ကပ်နေပြီးနေ့စဉ်ထုတ်ပုဂ္ဂလိကသတင်းစာတွေလည်းရပ်နာထားတဲ့အတွက်ဝေဖန်သံတွေထွက်ပေါ်မလာနိုင်သေးပါဘူး။အခုရုပ်သံထုတ်လွှင့်ခွင့်ပေးလိုက်တာဟာဘလို့အမျိုးအစားလဲ။ဒါကို Media လွတ်လပ်ခွင့်အတွက်တိုးတက်မှုတစ်ခုလို့ခေါ်နိုင်မလားဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ
်။လက်ရှိမြန်မာနိုင်ငံရုပ်သံထုတ်လွှင့်မှုစနစ်မှာ free to air နဲ့အခပေးရုပ်သံ line ဆိုပြီးနှစ်မျိုးရှိပါတယ်။လက်ရှိအခပေးရုပ်သံလုပ်ငန်းကို SkyNet နဲ့ Forever Group နှစ်ခုကလုပ်ကံခွင့်ရထားပါတယ်။ဂျိုဒူစလောင်းနဲ့ထုတ်လွှင့်တဲ့စနစ်မှာရုပ်သံ line တွေအများကြီးပါဝင်ပါတယ်။ free to air အခမဲ့ရုပ်သံ line ထုတ်လွှင့်မှုမှာလည်းစနစ်နှစ်မျိုးရှိပါတယ်။အရင်ခေတ်ဆက်ဆက်ထုတ်လွှင့်ခဲ့တဲ့ analog စနစ်ရှိသလို digital video broadcasting DVB T2 လို့ခေါ်တဲ့ digital စနစ်နဲ့ထုတ်လွှင့်တာလည်းရှိပါတယ်။ analog စနစ်နဲ့ထုတ်လွှင့်တဲ့ရုပ်သံ line တွေကတော့ MRTV, MITV နဲ့မြောက်ပြည်ရုပ်သံအပါအဝင် line နဲ့နဲ့ပဲကြံရစ်ပါတယ်။ဒီစနစ်နဲ့ထုတ်လွှင့်တာကိုတော့ဘယ်လိုရုပ်မြင်သံကြားဆက်နဲ့မဆိုဖမ်းယူကြည့်ရှုနိုင်ကြပါတယ်။digital စနစ်နဲ့ထုတ်လွှင့်မှုကတော့ DVB T2 စနစ်ပါတဲ့နောက်ဆုံးပေါ်ရုပ်မြင်သံကြားဆက်တွေနဲ့ဖြစ်စေတီးသန့် DVB T2 ဆက်လေးတွေကိုဝယ်ယူပြီး analog TV တွေနဲ့ချိတ်ဆက်ပြီးဖြစ်စေကြည့်ရှုနိုင်ပါတယ်လက်ရှိ digital DVB T2 စနစ်နဲ့ဖမ်းယူနိုင်တဲ့ line ပေါင်း20ဝန်းကျင်လောက်ရှိပါတယ်အဲ့ဒါတွေကတော့ MRTV MITV MRTV4 MNTV မြဝတီ MRTV နဲ့ဆက်ဆက် line တွေ မြောက်ဝတီနဲ့ဆက်ဆက်လိုင်းတွေဆိုပြီးရှိကြပါတယ်အခုထုတ်လွှင့်ပေးမယ့် channel line 5ခုဆိုတာမြမအတန်နဲ့ရုပ်မြင်သံကြားကရယူထားတဲ့ multi channel play out system ကနေထုတ်လွှင့်ရမှာဖြစ်ပြီး DVB-T2 စနစ်နဲ့ဖန်ယူနိုင်တဲ့ရုပ်မြင်သံကြားဆက်ရှိသူတွေကြည့်ရှုနိုင်မှာဖြစ်ပါတယ်အခုရွေးချယ်ခံလိုက်ရတဲ့ကုမ္ပဏီတွေဟာရုပ်သံထုတ်လွှင့်မှုအတွက်ရင်းနှီးမြှုပ်နှံရမှာဖြစ်တယ်လို့ထုတ်လွှင့်ကအဖြစ်ပြန်ကြားရေးဝန်ကြီးဌာနကိုတစ်လကျပ်သိန်း200ပေးသွင်းရမှာဖြစ်ပါတယ်ဒီလောက်မကသေးပါဘူးအခုရုပ်သံထုတ်လွှင့်မဲ့သူတွေဟာထုတ်လွှင့်မဲ့တာဝါတိုင်တွေနဲ့ထက်ဆင့်လွှင့်တာဝါတိုင်တွေရှိကြအောင်မှာမဟုတ်သေးပါဘူးဒီအတွက်တာဝါတိုင်တွေထူထောင်ထားတဲ့မြမရုပ်တံ၊မြဝတီရုပ်တံ၊ Skynet စတဲ့အဖွဲ့အစည်းတွေကနေတာဝါတိုင်အသုံးပြုကပေးပြီးထုတ်လွှင့်ရပါလိမ့်မယ်။များများပြန့်နှံ့စေခြင်းရင်တာဝါတိုင်များများငှားရမှာဖြစ်ပြီးငွေလဲများများကုန်ကြပါလိမ့်မယ်
။တကယ်တော့အခုလိုအခမဲ့ရုပ်တံလဲထုတ်လွှင့်ခွင့်ပေးတာဟာအဲ့ဒီကုမ္ပဏီ၅ခုပထမဦးဆုံးတော့မဟုတ်ပါဘူး။ Forever Group ကထုတ်လွှင့်တဲ့ MRTV4, Skynet ကထုတ်လွှင့်တဲ့ MNTV အပါအဝင်Channel 7, Channel 9တို့ကလည်းအလားတူစနစ်မျိုးနဲ့ပါပဲ။အခုလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဟာအရင်ထုတ်လွှင့်ခွင့်ရလာတဲ့ကုမ္ပဏီတွေနီးတူပြန်ကြားရေးဝန်ကြီးဌာနနဲ့စာချုပ်ချုပ်ဆိုရပါလိမ့်မယ်။အဲ့ဒီစာချုပ်ထဲမှာဘယ်လိုမူနဲ့ထုတ်လွှင့်ရမယ်၊ဘာတွေမလုပ်ရဘူးဆိုတာအသေးစိတ်ရေးသားထားပါလိမ့်မယ်။ပုံမှန်လေးပြောရရင်အခုထုတ်လွှင့်ခွင့်ရမယ့် Channel 5ခုဟာတည်ဆဲဥပဒေနဲ့အညီလွတ်လွတ်လပ်လပ်ထုတ်လွှင့်ခွင့်ရမယ့်အနေအထားမျိုးတော့မရှိပါဘူး။ပြန်ကြားရေးနဲ့စာချုပ်ချုပ်ပြီးလုပ်ကင်ရတာဖြစ်လေတော့ပြန်ကြားရေးကသတ်မှတ်တဲ့စည်းမျဉ်းတွေအောက်ကနေပဲထုတ်လွှင့်ရမှာပါ။လူအရင်ပြန်ကြားရေးဟာအဲ့ဒီ channel တွေကိုထုတ်လွှင့်ခွင့်ချက်ချင်းရက်ဆိုင်တာတက်တန်တိုးမပေးတာမျိုးလုပ်ပိုင်ခွင့်ရယူထားမှာဖြစ်ပါတယ်။တချို့မှတ်မိကောင်မှတ်မိကြပါလေဦးမယ်။သမရဦးသိန်းစိန်အစိုးရလက်ထက်သူရဦးရွှေမန်းကိုပြည်ခိုင်ပြိုးပါတီကဖယ်ရှားတဲ့ကာလပြန်ကြားရေးဝန်ကြီးဌာနဟာသူရဦးရွှေမန်းရဲ့စာဦးတိုးနတ်မန်းပိုင်ဆိုင်တဲ့ Cherry FM Radio Line ထုတ်လွှင့်မှုရက်ဆိုင်စေခဲ့ပါတယ်။နောက်ပိုင်းစီကံတိုင်လိုက်နာပါမယ်။အခြားခွင့်ပြုမထားတာတွေမထုတ်လွှင့်ပါဘူးလို့ညှိနှိုင်းတောင်းပန်တော့မှပြန်ပြီးထုတ်လွှင့်ခွင့်ရခဲ့တာဖြစ်ပါတယ်။
လက်ရှိ digital free to air ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီ၅ခုကိုကြည့်ရင် DVB နဲ့ Mizima Media နှစ်ခုပဲရုပ်သံလုပ်ငန်းအတွေ့အကြုံရှိကြတာပါ DVB ဟာဂျိုဒုစနစ်နဲ့ရုပ်သံထုတ်လွှင့်ခဲ့တာ2005ခုနှစ်ကတည်းကပါငကိုကရှစ်ပေစလောင်းနဲ့ဖမ်းယူကြည့်ရှုလို့ရတဲ့စနစ်ဖြစ်ပါတယ်နောက်ပိုင်းထိုင်းနိုင်ငံအခြေဆိုင်နှစ်ပေစလောင်းနဲ့ဖမ်းယူလို့ရတဲ့စနစ်ထဲပါလာပါတယ်နေမျိုးတွေကြေးရွာတွေနဲ့တိုက်ခန်းတွေမှာအနီရောင်အနက်ရောင်လိမ်မော်ရောင်နှစ်ပေစလောင်းလေးတွေတက်ဆင်ထားရင်အဲ့ဒီနေအိမ်တွေဟာ DVB ရုပ်တံကိုကြည့်ရှုတဲ့နေအိမ်တွေပါပဲဒါပေမဲ့တည်ဆဲဥပဒေအရဆိုရင်တော့မြန်မာနိုင်ငံထဲအဲ့ဒီစလောင်းတွေတင်သွင်းတာရောင်းချတာတက်ဆင်တာကြည့်ရှုတာတွေဟာတရားမဝင်ပါဘူးအခုဆိုဘလို့ပဲဖြစ်ဖြစ် DVB ရုပ်တံရဲ့ထုတ်လွှင့်မှုကို Digital Free to Air စနစ်ကနေပြည်သူတွေတရားဝင်ကြည့်ရှုခွင့်ရပါတော့မယ်မစ္စီမာကတော့ရုပ်သံအစီအစဉ်တချို့ရိုက်ကူးပြီးမြမအတန်နဲ့ရုပ်မြင်သံကြားကိုပေးသွင်းနေတာကာလအတော်ကြာပါပြီ။အခုတရားဝင်ရုပ်သံလိုင်းတစ်လိုင်းပိုင်ဆိုင်ပါတော့မယ်။ရွေးချယ်ခံရတဲ့အထက် Fortune International ဟာလည်းမြမရုပ်သံကိုအစီအစဉ်တွေထုတ်လုပ်ပေးနေတဲ့ဥအပ်ဖုံးမြက်ဦးဆောင်တဲ့ MCN ကုမ္ပဏီနဲ့တွဲလုပ်မှာဖြစ်တယ်လို့ Young Investment Group ကလည်းဒါရိုက်တာသရုပ်ဆောင်နာမည်ကြီးလူရှင်တော်ဇာကနာနဲ့ပူးပေါင်းလုပ်ကိုင်မှာပါ။ကောင်းမြမအောင်ကုမ္ပဏီကတော့နာမည်ကြီး CB ဘန်တထေးကြီးဥခင်မောင်အေးဦးဆောင်ပြီးဒေါ်လာ12တန်းလောက်ရင်းနှီးမြှုပ်နှံမယ်လို့အဆိုပြုထားတဲ့အတွက်ပမာဏအလွန်ကြီးတဲ့ရင်းနှီးမြှုပ်နှံမှုလို့ပြောနိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိပြန်ကြားရေးနဲ့စာချုပ်ချုပ်ပြီး Digital Free to Air ထုတ်လွှင့်နေတဲ့ channel တွေကိုကြည့်ရင်လက်ရှိလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဘလောက်လွတ်လွတ်လပ်လပ်လုပ်ကိုင်နိုင်မလဲမှန်းဆနိုင်ပါတယ်။ပြောရရင် NLD အစိုးရပြန်ကြားရေးဝန်ကြီးဌာနဟာစပြီးတာဝန်ယူခြင်းကစမီဒီယာလွတ်လပ်ခွင့်အတွက်သီးသာထင်ရှားတဲ့ဆောင်ရွက်ချက်မျိုးလုပ်ပေးခဲ့တာမရှိသေးပါဘူး။အခု channel 5ခုထုတ်လွှင့်ခွင့်ပေးမယ်ဆိုတာမျိုးဟာရုပ်သံဥပဒေအရပေးတဲ့ထုတ်လွှင့်ခွင့်မျိုးကသာအာမခံချက်လည်းရှိလွတ်လပ်လွတ်လပ်ပါလိမ့်မယ်။ပြန်ကြားရေးနဲ့စာချုပ်ချုပ်ပြီးလုပ်ခွင့်ပေးတာဟာအရင်ကလည်းဒီလိုပဲပေးခဲ့ဘူးတာဖြစ်လို့ထူးခြားသီးသာထင်ရှားတဲ့မီဒီယာလွတ်လပ်ခွင့်မြင့်တင်ပေးမှုလို့မမှတ်ယူနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီဒီအောင်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်ကိုနားဆင်ကြရတာပါအခုတော့ကမ္ဘာတစ်လောထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်မက်ခင်ဖြူတွင်းနဲ့ကိုငင်းချမ်းတို့ကတင်ပြပေးထားပါတယ်ခင်ဗျာ
ဘယ်ဂျီယံနိုင်ငံမေဆယ်မြို့မှာတော့ကမ္ဘာအနှံ့အဆိုးရွားဆုံးအပုံနဲ့ထွက်တဲ့ပန်းကိုရှုမြင်ခန်းစားကြဖို့ဧည့်သည်ထောင်ပေါင်းများစွာဟာရုခဗေဒဥယျာဉ်ကိုရောက်လာနေကြပါတယ်အမော်ဖိုဖလက်စ်တိုက်တမ်ဒါမှမဟုတ် The Titan Aram လို့ လူသိများတဲ့ဒီပန်းဟာအနံ့အရန်နံနယ်လို့နာမည်ကြီးပြီးတော့တခါပွင့်ရင်၃ရက်ကြာလောက်ပွင့်နေတတ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းဇာတိဖြစ်တဲ့ဒီပန်းဟာပင်လယ်ရချားမှာတခါပွင့်ရင်တပွင့်ထက်ပိုပွင့်ဖို့အင်မတန်ခဲရင်ပါတယ်။မက်ဆီမြို့မှာရှိတဲ့ရုက္ခဗေဒဥယျာဉ်မှာဒီလိုပန်းပွင့်ပေါင်း၅ပွင့်ရှိပြီးတော့ဒီတခါမှာတော့ရှာရှာပါပါ၂ပွင့်တပြိုင်နက်တည်းပွင့်တာပါ။ဒီပန်းပွင့်ဖို့အတွက်၃နှစ်ကနေ၁၀နှစ်အထိကြာတတ်ပြီးအနည်းရောအရွက်ဟာ၂ရက်ကြာပွင့်နေတတ်ပါတယ်။အဲ့ဒီပန်းဟာပွင့်နေတဲ့၂ရက်အတွင်းမှာအပုပ်နှံ့တွေထုတ်လွတ်ပြီးတော့အင်းဆက်ပိုးမွှားလေးတွေကိုဆွဲဆောင်တာပါ။ပန်းပွင့်ဟာအမြင့်၅ဗေနီးပါးရှိပါတယ်။တဘာဝထဲမှာတော့ဒီပန်းဟာ၂ဆနီးပါးရှိတတ်ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတိုကျိုမြို့ကအင်းဆက်ပိုးကောင်လေးတွေထည့်ရောက်တဲ့ဂျပန်ခေါက်ဆွဲဆိုင်နာဂီမှာအထူးဆန်းစားတောက်ချင်တဲ့သူတွေတန်းစီနေကြပါတယ်။နှံကောင်တွေ၊ပရစ်တွေ၊ပိုးတုံးလုံးလေးတွေပါဝင်တဲ့အင်းဆက်ခေါက်ဆွဲကိုစားသုံးကြတဲ့သူတွေအကြိုက်ဟိရင်နဲ့စားသုံးနိုင်ပါတယ်။အခုလိုအင်းဆက်တွေနဲ့ရောင်းချတာဟာတရက်ပဲရောင်းတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပရစ်ခေါက်ဆွဲနာမည်ကြီးလူကြိုက်များသွားပြီးတဲ့နောက်မှာဆိုင်မန်နေဂျာနဲ့ယူတာရှီနိုဟာရာတို့နဲ့ရောက်ပူးပေါင်းပြီးတော့ဂျပန်နိုင်ငံတဝမ်းမှာအင်းဆက်စားတောက်တာတွေခြေပြန့်လာစေဖို့အခုလိုလှုပ်ဆောင်ခဲ့ကြတာပါ။အဲ့ဒီဆိုင်မှာထမင်းတစ်နက်အပြည့်စုံစားမယ်ဆိုရင်တော့ပိုးကောင်လေးတွေပါတဲ့ခေါက်ဆွဲတစ်ပွဲ၊ပရစ်ပါတဲ့ထမင်းတစ်ပွဲနဲ့ပိုးတုံးလုံးပါတဲ့ကော်ပြန့်ကျော်၊နောက်ပြီးဒီပိုးမွားအမုံလေးတွေဖြူးထားတဲ့ရေကဲမုံတွေစားကြမှာပါ။အဲ့ဒီနေ့ကနေ့လယ်စာအတွက်ကိုရင်းမယ်ခေါက်ဆွဲပွဲပေါင်း100ရောင်းခဲ့ရတယ်လို့ဒီပွဲကိုစီစဉ်သူကပြောပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့ကအသက်82နှစ်အရွယ် DJ ပုတ်တဲ့အဖွားအိုဆူမီကိုအီဝါမူရိုအကြောင်းပြောပြပါမယ်။ DJ ဆူမီရော့ခ်လို့လည်းလူသိများတဲ့အဖွားအိုဟာသူထက်အနှစ်60လောက်ငယ်တဲ့လူငယ်ရင်းနဲ့အတူတိုကျိုမြို့ဖျော်ပြေးလုပ်ငန်းတွေရှိတဲ့မီနီရက်ကွက်မှာတလတစ်ခါအတူကခုံကြတာပါ။အဖွားအိုရဲ့အသက်80လောက်မှာအပြောင်းအလဲတစ်ခုအနေနဲ့ DJ ကျောင်းတက်ခဲ့ပြီးတဲ့နောက်မှာတော့ DJ ဖြစ်လာခဲ့တာပါ။ညာကလက်တက်လာတဲ့လူတွေကသူ့ရဲ့ဂီတကိုအတော်လေးလက်ခံလာကြပါတယ်။သူ့ရဲ့ဂီတဟာတိုက်ကနိုဂီတကို Jazz ၊ပြင်သစ်ချက်ဆန်နောက်ပြီးတော့ဂန္ဓဝင်ဂီတတွေနဲ့ပေါင်းဆက်ဖန်တီးထားတာပါ။အမဲလို့သင်ယူလို့စိတ်ရှိနေတဲ့သူ့အတွက်ကတော့နယူးယောက်မြို့ကကလက်တွေမှာဖျော်ပြနိုင်မှုဟာသူ့ရဲ့အိမ်မက်ပဲဖြစ်တယ်လို့အိုင်ဝါမူရိုကပြောပါတယ်။အခုချိန်မှာတော့သူဟာနေ့လယ်ဂင်းပိုင်းမှာသူ့အကိုမာဆာရှီနဲ့အတူဖတ်ထုတ်လုပ်ငန်းလုပ်ကင်ပါတယ်ဖတ်ထုတ်စားတောက်ဆိုင်လုပ်ငန်းဟာသူ့အဖေရဲ့လုပ်ငန်းဖြစ်ပြီးတော့လုပ်ကင်လာတာနှစ်60ကျော်ရှိနေပါပြီခင်ဗျာ
ဒါကတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကတင်းနာနေမယ့်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဟာမြန်မာနစ်ဆန်တရနေ့အခါသမယဖြစ်တာနဲ့အညီမြန်မာနိုင်ငံတဝမ်းလုံးမှာရှိကြတဲ့မိဘပြည်သူတွေတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပြည်ပနိုင်ငံတည်တည်မှာရောက်နေကြတဲ့မြန်မာနယ်ပေါ်တွေစိတ်ချမ်းသာကိုကြမှာပြီးတော့လူသစ်စိတ်တည်နဲ့နေ့သစ်ကိုဖြတ်တန်းကြပါစေကြောင်း VOE ကဆုမကောင်းတောင်းပါတယ်အစဉ်လာရဒီနေ့နစ်ဆန်တရနေ့မှာမြန်မာနိုင်ငံတဝမ်းမှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေဟာတက်ကြီးရော်တွေကိုကောင်းလျှော်ပေးတာအကျွေးမွေးနဲ့အလူဒါနပြုတာတွေအပြင်ငားတွေလွတ်ပေးတာဥပုပ်တီလာဆောင်ယူတာစတဲ့ကုသရမအလုပ်တွေကိုလုပ်လေ့ရှိကြပါတယ်မနေ့ဧပြီလ16ရက်နေ့တကြံအတက်နေ့မှာတော့ဆိုင်ကလုန်းမုန်တိုင်းမာရုတဝင်ရောက်တိုက်ခတ်မှုကြောင့်အေယာဝတီတိုင်းအတွင်းမှာလူ3ဦးသေဆုံးပြီးတော့နောက်ထပ်3ဦးထိခိုက်ဒဏ်ရာသွားတဲ့အကြောင်းအေယာဝတီတိုင်းဒေသကြီးအစိုးရကကြေညာပါတယ်။တူရကီသမ္မတရီဆက်တယက်အာဒဝန်ကိုကျေပြန့်တဲ့လုပ်ပိုင်ခွင့်အာဏာဒီတိုးချဲ့ပေးမယ်လူထုဆန္ဒခိုင်ဝဲမှာလက်ရှိအာဏာရပါတီကအနိုင်ရသွားတဲ့အကြောင်းတူရကီအစိုးရအာဏာပိုင်တွေကတင်းတင်းကြပ်ကြပ်နဲ့နောက်ပိုင်းမှာကြေညာပါတယ်။မြောက်ကိုရီးယားကနောက်ဆုံးပြစ်လွတ်ခဲ့တဲ့မအောင်မြင်တဲ့ဒုံးကျည်ပြစ်လွတ်မှုအပြီးနိုင်အင်းငယ်ငယ်ကြာမှာမြောက်ကိုရီးယားကိုရောက်ရှိနေတဲ့အမေရိကန်ဒုတိယမိုက်မိုက်ပန့်စ်ကတောင်ကိုရီးယားနဲ့မဟာမိတ်အဖြစ်ရပ်တည်မှုခိုင်ခိုင်မာမာရှိနေကြောင်းအလေးပေးပြောကြားခဲ့ပါတယ
်။ထိပ်တန်းရောက်နိုင်ငံတကာသတင်းချင်းကျုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော့တာပါ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နဲ့ဖြစ်ပြီးတော့အတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နှစ်ဆန်းတရနေ့နှစ်တခုအခါသမယမှာနိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတရားပြုရှင်ချမ်းမြေ့ကြပါစေ။ကျွန်တော်စံမိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.